Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2020ပြည်ဩဂုတ်လ1ရက်စနေနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီက9နာရီအထိလိုင်းဒိုမီတာ24 40 51နဲ့လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီကျွန်တော်ရဲမချုံပါစနေနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုကိုကြံဝင်းအောင်နဲ့အတူတင်ဆက်ပေးတော့ပါမယ်အမေရိကန်ပြည်ထောင်စုရဲ့ကိုရိုနာဗိုင်းရပικစ်ကူးစက်မှုတော့မြင့်တက်နေချိန်မှာပဲ COVID-19 ကာကွယ်ဆေးမကြာခင်လပိုင်းအတွင်းရနိုင်မယ်လို့မျှော်မှန်းထားကြောင်းအမေရိကန်ကူးစက်ရောဂါဆိုင်ရာပညာရှင်ဒေါက်တာအန်ထိုနီဖောက်ချီကထောက်ကြနေကအမေရိကန်လွှတ်တော်အမတ်တွေကိုပြောပါတယ
် There's never a guarantee that you're going to get a safe and effective vaccine.But from everything we've seen,
we see the Google Santa Maria Melope, and the Akemi Tiotelo, Amagan Boga, Machina Mime, Ludwig Trace and Rene, Santa Luya Tare, Achele Drea, Sunine, the Rit Gine, Gombeco, Yoman Tajo, Dr. Fox Chiga, Outdo, Coronavirus Petana, Tumbian Shangri, Subcomedy Pue, Jana Puema, Piovare, Cagua Sega, Santa Musin of Sung Pite, Sintungu Yodavino led to Gab Piovare.John Hopkins တက္ကသိုလ်မှတ်တမ်းတွေအရအမေရိကန်နိုင်ငံမှာလက်ရှိ COVID-19 ကူးစက်သူ 4.5 သန်းနဲ့သေဆုံးသူ 3,000 ခွဲကျော်ရှိပြီးကမ္ဘာမှာကူးစက်မှုနဲ့အသေအပြောင်နှုန်းအများဆုံးဖြစ်ပါတယ်။ဗြိတိန်နိုင်ငံမှာတော့ဇွန်လနောက်ပိုင်း COVID-19 ကူးစက်မှုနှုန်းအများဆုံးမြင့်တက်ခဲ့တဲ့အတွက်အသွားအလာတွေဖြေလျှော့ပေးဖို့အနည်းဆုံးနောက်ထပ်သတင်းနှစ်ပတ်ရွှေ့ဆိုင်းလိုက်တယ်လို့ဝန်ကြီးချုပ် Boris Johnson ကတောက်ကြံလေးကကြေညာလိုက်ပါတယ်။ဥရောပမှာ COVID-19 ဒုတိယလိုင်းစတင်ရိုက်တက်နေတာကြောင့်ဗြိတိန်နိုင်ငံအနေနဲ့ရင်ဆိုင်မှုအသင့်ပြင်ထားရမယ်လို့လည်းဗြိတိန်ကျန်းမာရေးဝန်ကြီး Matt Hancock ကစာတမ်းပရိနေကပြောပါတယ်။ဟောင်ကောင်ဥပဒေပြုကောင်စီရွေးကောက်ပွဲကိုရွှေ့ဆိုင်းလိုက်တာဟာဒီမိုကရေစီစနစ်ကိုအားနည်းအောင်လုပ်တာဆိုပြီး American သမ္မတအင်ဖြူတော်ကတောက်ချာနေကပြစ်တင်ရှုတ်ချလိုက်ပါတယ်။တိုက်ခန့်ကိုယ်စားလှယ်လောင်းတွေကိုရွေးကောက်ပွဲဝင်ခွင့်မပြုသလိုရွေးကောက်ပွဲလုပ်ဖို့ကိုလည်းတနည်းရွှေ့ဆိုင်းလိုက်တဲ့ဟောင်ကောင်စုရဲ့ဆုံးဖြတ်ချက်ကိုကျွန်တော်တို့ပြစ်တင်ရှုတ်ချပါတယ်လို့အင်ဖြူတော်ပြန်ကြားရေးတာဝန်ခံ Kilian McNally ကတောက်ချာနေကသတင်းတောက်တွေကိုပြောပါတယ်။တောက်ကြနေမှာပဲဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကစက်တင်ဘာလမှာပြုလုပ်မဲ့ဟောင်ကောင်ဥပဒေပြုရွေးကောက်ပွဲကိုကိုရိုနာဗိုင်းရပ်စ်ကြောင့်တစ်နှစ်ကြာမှကျင်းပမယ်လို့ကြေညာလိုက်ပါတယ်
။ငါ2024ရဲ့တော့လာဖတ်ဝေးဝန်ကရှင်က
ဥပဒေပြုရွေးကောက်ပွဲကိုရှေ့ဆိုင်းရတာကခက်ခဲတဲ့ဆုံးဖြတ်ချက်တည်းဖြစ်ပါတယ်။ရွေးကောက်ပွဲကိုဖွင့်လှစ်ပြတ်တမှုရှိအောင်ကျင်းပရမယ့်တစ်ချိန်ထဲမှာပဲကယုံကောင်ကိုတိုက်ဖြတ်ဖို့နဲ့လူလူကျမ်းမာရေးဆောင်ရှောက်ဖို့လည်းလိုအပ်ပါတယ်လို့ဥချုံရီမူလာမကပြောပါရယ်အခုလိုရွေးကောက်ပွဲရှေ့ဆိုင်လိုက်တာကအကြီးအကျယ်နိုင်ရမယ်လို့မျှော်လင့်နေတဲ့ဒီမိုကရေစီလိုလားသူတွေအတွက်ထုံးနှက်ချက်တရလည်းဖြစ်ပါတယ်ပြီးခဲ့တဲ့အပတ်ထဲမှာပဲနိုင်ငံရေးနဲ့ပတ်သက်နေတဲ့ဒီမိုကရေစီလိုလားသူတူတီတီနေရောက်တက္ကသိုလ်ကျောင်းတွေကလည်းအလုပ်ထုတ်ခံခဲ့ရပြီးလူငယ်လှုပ်ရှားတက်ကြွသူလေးယောက်လည်းအမျိုးသားလူကြိမ်ဥပဒေနဲ့အဖမ်းခံခဲ့ရပါတယ်ဒါကြောင့်ရွေးကောက်ပွဲရှေ့ဆိုင်တဲ့ကြေညာချက်ဟာမကြသေးမီရက်တွေတဲ့ဟောင်ကောင်ဆွေရကဒီမိုကရေစီလှုပ်ရှားမှုကိုဖိနှိပ်တုံ့ပြန်တဲ့ဆောင်ရွက်မှုတွေတဲကတခုဖြစ်တယ်လို့လေလာသူတွေကပြောပါတယ်။သမ္မတဒေါ်နယ်ထရမ့်ကဂျာမနီနိုင်ငံဟာကာကွယ်ရေးအသုံးစရိတ်တွေအပြည့်အဝအကူအညီခံခြင်းမရှိဘူးဆိုပြီးဝေဖန်လိုက်ပြီးရပ်ပိုင်းအတွက်မှာပဲဂျာမနီနိုင်ငံကနေအမေရိကန်တပ်တွေထပ်ရုပ်သိမ်းဖို့ပြင်ဆင်နေပြီဖြစ်ပါတယ်။2008ခုနှစ်ကတည်းကဂျာမနီနိုင်ငံရှူဂတ်မြို့မှာအခြေစိုက်တည်ရှိတဲ့အာဖရိကတိုက်ဆိုင်ရာအမေရိကန်စစ်ဌာနချုပ်အာဖရိကွန်ကိုရှစ်ပြောင်းတော့မယ်လို့တောက်ကြံတဲ့အစိုးရပိုင်းတို့ကအာဖရိကွန်ဌာနချုပ်ကအတည်ပြုပြောကြားခဲ့ပါတယ်။အာဖရိကန်စစ်ဌာနချုပ်ကိုပြောင်းရွှေ့ဖို့အစီအစဉ်ညွှန်ကြားချက်တွေရထားပြီလို့လည်းစစ်ဌာနချုပ်တိုင်းမှုဗဟုကြီးစတီဖန်တောင်းဆန်ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ဒီစီစဉ်အောက်မှာပဲစတုဂတ်မြို့ရဲမှာအခြေစိုက်ထားတဲ့အမေရိကန်ဥရောပစစ်ဌာနချုပ်နဲ့အမေရိကန်အထူးစစ်ဆေးရေးဥရောပစစ်ဌာနချုပ်တွေကိုလည်းဘယ်လ်ဂျီယံနိုင်ငံကိုရွှေ့ပြောင်းမှာဖြစ်ပါတယ်။စစ်ဌာနချုပ်ပြောင်းရွှေ့ပေမဲ့အမေရိကန်တို့အနေနဲ့ဂရိကိုဝစ်တွေကိုလေးစားလိုက်နိုင်နေတုံးမဲ့ဆိုတာကိုအာဖရိကတိုက်ကလက်ထွဲဖော်နိုင်ငံတွေသိနာလဲဖို့အရေးကြီးတယ်လို့လည်းဗိုလ်ချုပ်ကြီးတောင်းဆန်ကပြောပါတယ်။နိုင်ငံ19နိုင်ငံပါဝင်တဲ့ယူရိုငွေကြေးဆောင်ရဲ့စီးပွားရေးဧပြီလကနေဇွန်လဒုတိယ3လပတ်ကာလမှာစနစ်တကျမှ100ခန့်တုံးထိကျဆင်းသွားခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်စီးပွားရေးတွေပိတ်ထားခဲ့ရတာနဲ့စားသုံးသူတွေရဲ့ဝယ်ယူအားကျဆင်းခဲ့ရတာကြောင့်1999ကတည်းကအဆိုးဆုံးကျဆင်းသွားခဲ့တာလည်းဖြစ်ပါတယ်။စီးပွားရေးပညာရှင်တွေကတော့အဆိုးဆုံးခြေနေကိုကျော်လွန်ခဲ့ပြီဖြစ်ပေမဲ့စီးပွားရေးပြန်နလန်ထူဖို့ကအချိန်ကြာမှဖြစ်တယ်လို့ဗိုင်းရပ်စ်တန်နောက်တကြော့ခံရမယ်အကာအကွယ်မဲ့အနေအထားမှာရှိနေသေးတယ်လို့လည်းပြောပါတယ်။ဥရောပမှာအီတလီနဲ့အတူဗိုင်းရပ်စ်တန်အဆိုးဆုံးခံခဲ့ရတဲ့စပိန်နိုင်ငံရဲ့စီးပွားရေးကျဆင်းမှုနှုန်းကအဆိုးဆုံးဖြစ်ခဲ့ပြီး 18.5% ခန့်တုန်းကျဆင်းခဲ့ပါတယ်။အခုလိုစီးပွားရေးဇောက်ထိုးကျရတာရဲ့အဓိကအကြောင်းရင်းကဧပြီနဲ့မေလတုန်းကအသွားအလာပိတ်ပင်မှုလော့ကဒေါင်းလုပ်ခဲ့ရတာကြောင့်လို့စီးပွားရေးပညာရှင်တွေကပြောပါတယ်။အခုကစီးပွားရေးတွေပြန်ဖွင့်ပေးလာတာနဲ့အမျှဥရောပရဲ့အကြီးဆုံးဖြစ်တဲ့ဂျာမနီရဲ့စီးပွားရေးပေါ်ယုံကြည်အားထားမှုက3လစက်တိုက်ပြန်ပြီးမြင့်တက်လာနေပါတယ်ခင်ဗျာ။
န်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းနိုမီတာ24 kHz 12.13 ဘိုင်းနိုမီတာ40 kHz 9.13 ဘိုင်းနိုမီတာ51 kHz 5805နဲ့ဘိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာစနေနေ့မနက်ခင်း VO ရဲ့သတင်းတွေကိုတင်ဆက်နေပါတယ်တရုတ်အစိုးရကကျော်တော်နောက်ခံပေးထားတဲ့ကုမ္ပဏီတွေနဲ့အကောင့်ထည့်ဖို့အလားလာများခဲ့တဲ့ရန်ကုန်ကြည်မြိုင်တစ်ဖက်ကန်းကရန်ကုန်မြို့သစ်စီမံကိန်းကြီးကိုစီမံကိန်းအငယ်စားတွေအဖြစ်ခွဲပြီးဈေးပြိုင်တန်းတာစနစ်နဲ့လှုပ်ဆောင်သွားမယ်လို့မြန်မာအစိုးရတာဝန်ရှိသူတို့ကဇူလိုင်29ရက်နေ့မှာကြေညာပါတယ်ဂျပန်ပြည်ပကွန်တွယ်ရေးအဖွဲ့အစည်း JETRO ကကမ္ဘာခရပြုလုပ်တဲ့ဆွေးနွေးပွဲမှာမြန်မာအစိုးရပြည်ထောင်စုဝန်ကြီးဦးတောင်ထွန်းကအခုလိုပြောကြားသွားတာပါအခုလိုဆုံးဖြတ်ရတာဟာစီမံကိန်းကြီးတစ်ခုအကောင့်တွေဖော်ရမှာနိုင်ငံတကာစံချိန်စံညွှန်းတွေအတိုင်းဖြစ်စေလိုပြီးပွင့်လင်းမြင်သာမှုရှိစေချင်တာကြောင့်ဖြစ်တယ်လို့ဝန်ကြီးဦးတောင်ထွန်းကပြောပါတယ်။စီဝါရေးဆက်မှုဆောင်ဖြစ်တဲ့ရန်ကုန်မြို့သစ်စီမံကိန်းမှာအမေရိကန်ဒေါ်လာ10ဘီလီယံကုန်ကျမယ်လို့ခန့်မှန်းထားပြီးမြေကျဲ1100ဟက်တာကိုအသုံးပြုတည်ဆောက်မှာပါ။စီမံကိန်းစတင်ဆောင်ရွက်နိုင်ဖို့ဒေါ်လာတန်း800လောက်ကုန်ကျမယ်လို့အစိုးရအရာရှိတူကလည်းပြောပါတယ်။စီမံကိန်းရဲ့အဓိကကျတဲ့ကနဦးလုပ်ငန်းတွေကိုအဲကွန်ကုမ္ပဏီကအကောင့်ထဲပို့ဖို့ရှိပြီးမြကူတရာနှစ်စင်းစက်မှုဆောင်အင်ယာစီးပွားရေးနဲ့လူနေအဆောက်အုံကြီးတွေပါဝင်မှာဖြစ်ပါတယ်ရန်ကုန်တိုင်းအစိုးရနဲ့မြန်မာတရုတ်စီးပွားရေးလုပ်ငန်းရှင်ကြီးဖြစ်တဲ့ဦးသိန်းငွေခေါ် Search Band တို့ပူးပေါင်းပြီး NYDC ခေါ်ရန်ကုန်မြို့သစ်ပေါ်ဆောင်ရေးကုမ္ပဏီ Limited ကို2018မှာစတင်တည်ထောင်ခဲ့တာပါရန်ကုန်မြို့သစ်စီမံကိန်းမှာရင်းနှီးမြှုပ်နှံမှုကဏ္ဍဦးအစီအစဉ်ရေးဆွဲဖို့အတွက်တရုတ်ရဲ့ CCCC ကုမ္ပဏီကို NYDC ကတာဝန်ပေးအပ်ခဲ့တဲ့အပေါ်ဝေဖန်မှုတွေထွက်ပေါ်ခဲ့မှုပါတယ်ခင်ဗျာကိုရိုနာဗိုင်းရပ်စ်အတည်ပြုလွန်လာဖြစ်ဗီယက်နမ်နိုင်ငံကစမ်းသပ်တွေ့ရှိခဲ့တဲ့မြန်မာသင်္ဘောသားနှစ်ဦးစလုံးဟာကုသမှုခံယူပြီးနောက်ကိုဗစ် -19 ရောဂါပျောက်ကင်းသွားပြီဖြစ်ကြောင်းဗီယက်နမ်အစိုးရကတောက်ကြနေမှာကြေညာပါတယ်ကိုဗစ်ပိုးကင်းစင်ကြောင်းဗီယက်နမ်အစိုးရကကြေညာတဲ့4ဦးထဲမှာမြန်မာ2ဦးအပါအဝင်အခြား2ဦးကတော့ဗီယက်နမ်နိုင်ငံသားတွေဖြစ်ပြီးနိုင်ငံသားအနေပြန်လာသူတွေဖြစ်ပါတယ်မြန်မာသင်္ဘောသားနှစ်ဦးဟာကိုဗစ်အဖြစ်များခဲ့တဲ့ဗီယက်နမ်မြောက်ပိုင်းကွမ်နင်းခရိုင်ကိုတွားရောက်ခဲ့ပြီးဗီယက်နမ်နိုင်ငံသားနှစ်ဦးကတော့ဘင်္ဂလားဒေ့ရှ်ကနေပြန်လာသူတွေဖြစ်ပါတယ်။ဗီယက်နမ်နိုင်ငံမှာအခုချိန်ထိကိုဗစ်အတည်ပြုလူနာ900ခုရှိပြီးပြန်လည်သက်သာလာသူစုစုပေါင်း383ဦးရှိတဲ့အတွက်ဆက်လက်ကုသဖို့136ဦးကျန်နေပါသေးတယ်။အခုလိုဗီယက်နမ်ကကိုဗစ်ရောဂါကင်တွယ်ကုသရေးနံပါတ်ကောင်းရှိနေချိန်မှာကိုဗစ်ကြောင့်ပထမဆုံးလူနာတူသေဆုံးကြောင်းဗီယက်နမ်အစိုးရကဇူလိုင်31ရက်မှာကြေညာပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမွန်ဘိုင်းမြို့ကစစ်ရင်သားရက်ွက်တွေကိုမကြာသေးခင်ကပြုလုပ်တဲ့စစ်တမ်းတစ်ခုအရအဲ့ဒီမှာနေထိုင်သူတွေရဲ့ထက်ဝက်ကျော်ဟာကိုဗစ် -19 ရောဂါပိုးကိုခုခံနိုင်တဲ့ပရိစီဝါပစ္စည်းခန္ဓာကိုယ်ထဲမှာရှိနေတာလေးလာတွေ့ရှိရတာကြောင့်အိန္ဒိယနိုင်ငံမှာကိုဗစ်ကူးစက်မှုအများဆုံးဒေသတွေပါဝင်တဲ့မွန်ဘိုင်းမြို့အတွက်ကောင်းတဲ့လက္ခဏာတစ်ရပ်ဖြစ်ပြီးအစိုးရအတွက်လည်းစိတ်သက်သာရာရသွားစီပါတယ်။အခုလိုလူအစုလိုက်ကြီးစီမှာကိုဗစ်ပိုးခံနိုင်တဲ့ကိုယ်ခံစွမ်းအားရှိနေတာကအစိုးရပြုံလိုက်ကူးစက်သေဆုံးမှုအတွက်အတားအဆီးတစ်ခုလိုဖြစ်စေတာပါ။အိန္ဒိယနိုင်ငံမှာကိုဗစ်လူနာဦးချိန်ထိ 1.6 သန်းထိရှိလာပါပြီ။မွန်မန်းမြို့စစ်တမ်းအရချမ်းသာတဲ့ရက်ွက်ဒီမှာနေတဲ့လူ1600ခန့်လုံးကိုကိုဗစ်ကူးစက်ပြီးစင်ရဲသားရက်ွက်3ခုမှနေတဲ့လူ5900ခန့်လုံးစီမှာကိုဗစ်ကူးစက်ခံရတာတွေ့ရပါတယ်။တာတာသူတင်နာအဖွဲ့လေးလာကြရဲ့စင်ရဲသားတွေစီမှာရောဂါကူးစက်မှုများပေမဲ့သေဆုံးမှုကတော့3.5ခန့်လုံးပဲရှိတယ်လို့ပညာရှင်တွေကထောက်ပြပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုမှနိုင်ငံခုလုံငွေနဲ့နိုင်ငံဖြစ်ခွင့်ရရှိရေးလျှောက်ထားလူသူတွေပေးဆောင်ရမယ်လူမှုကြီးကြပ်ရေးဝန်ဆောင်ခတွေကို80%ဈေးတက်တော့မယ်လို့သမ္မတထရန့်အစိုးရကတောက်ကြနေမှာကြေညာပါတယ်အမေရိကန်နိုင်ငံသားပြုမှုနဲ့လူမှုကြီးကြပ်ရေးဌာန USCIS ကအခုထုတ်ပြန်လိုက်တဲ့ဝန်ဆောင်ခနှုံးသစ်ဟာလာမယ့်အောက်တိုဘာလကစပြီးအကျိုးသက်ရောက်မှာဖြစ်ပါတယ်နိုင်ငံသားပြည်ခွင့်လျှောက်ထားကကိုအမေရိကန်ဒေါ်လာ640ကောက်ခံနေရာကနေ1160တိတိုးမြင့်ကောက်ခံသွားမှာဖြစ်ပါတယ်။နိုင်ငံရေးခုလုံခွင့်လျှောက်ထားသူတွေကိုတော့ဒေါ်လာ50ကောက်ခံမှာပါ။ကာယောဂါကာလာရုံးပိတ်ထားတာကြောင့်လူဝင်မှုကြီးကြပ်ရေးဝန်ဆောင်မှုလုပ်ငန်းအတော်များများဆိုင်းငံ့ထားတဲ့အတွက်ဗဏ္ဍာရေးဆိုင်ရာလုံငွေပြနေပါတယ်။ဒီနေ့စောစောပိုင်းတုန်းက USCIS အနေနဲ့လွှတ်တော်ကို 1.2 ဘီလီယံဘတ်ဂျက်ချပေးဖို့တောင်းခဲ့ပါတယ်။ USCIS ရဲ့အဆိုအရအခုဝန်ဆောင်ကတွေတိုးမြင့်ကောက်ခံတာကြောင့်ဝန်ထမ်းတွေကိုလာကပေးဖို့ဤပညာပိုင်းနဲ့လုပ်ငန်းတွေပိုပြီးစီးအောင်အထောက်အကူဖြစ်စေမှာဖြစ်တယ်လို့ဖော်ပြပါတယ်ခင်ဗျာ
The Voice of America
စနေနေ့မနက်ခင်း VO ရဲ့သတင်းတွေကို ကိုရဲမင်းထိုးနဲ့အတူတင်ပြခဲ့တာဖြစ်ပါတယ်။အခုချိန်အားစလို့သတင်းပေးပို့ချက်တွေနဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ကြရမှာပါခင်ဗျာ
။ကျွန်တော်ဝင်းမင်းပါ။မြန်မာနိုင်ငံကလာမယ့်ရွေးကောက်ပွဲတွေကိုလက်နက်ကင်ပဋိပက္ခတွေပိုပိုပြင်းထန်လာနေတဲ့ရခိုင်ပြည်နယ်အတော်များများမှာကျင်းပနိုင်ပါမလားလို့စိုးရိမ်မှုတွေအစောကြီးကရှိလာခဲ့တာပါ။အခုတော့ရွေးကောက်ပွဲကော်မရှင်ကတက်မတော်ဘောမူတည်တယ်လို့ပြောလိုက်တဲ့အပေါ်ရခိုင်နိုင်ငံရေးကိုစစ်ရေးနိုင်ငံရေးဘယ်နည်းနဲ့ဖြေရှင်းမလဲ။မွေးကွန်းတွေထွက်လာနေပါလေ။ဒီအကြောင်းရခိုင်ပြည်နယ်လွှတ်တော်ကထာနဲ့ရခိုင်မှာအရင်မဲအများဆုံးရခဲ့တဲ့ရခိုင်မျိုးသားပါတီကဥဆန်ကျော်လာကိုမေးမြန်းထားပါလေ
။ဟုတ်ကဲ့ဥကရာဥဆန်ကျော်လာခင်ဗျာ။ကျွန်တော်တို့အခုဒီလာမယ့်ရွေးကောက်ပွဲအတွက်ပေါ့နော်ရခိုင်ပြည်နယ်မှာလုံခြုံရေးရဒီရွေးကောက်ပွဲမလုပ်နိုင်တဲ့ရွှေဆိုင်းရနိုင်တဲ့ဒေသတွေကိုတက်မတော်ဘက်ကဆုံးဖြတ်ပေးမဲ့သဘောမျိုးရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလာသိန်းကပြောခဲ့ပါတယ်။အဲ့ဒီပုံမှာဥက္ကဋ္ဌအနေနဲ့ဘယ်လိုမျိုးတုံ့ပြန်ချင်လဲ
။သူတို့လုံးလို့ရတယ်၊သူတို့မလုပ်ဘူးဆိုရင်လည်းဒါသူတို့သဘောပါပဲ။တော်တော်ရွေးကောက်ပွဲတော့လုပ်ပြနေလို့ပဲကျွန်တော်မြင်တယ်။ရခိုင်ပြည်နယ်ရဲ့မြို့နယ်တိုင်းမှာရွေးကောက်ပွဲဖြစ်စေချင်ပါတယ်။ဒေသအတွက်ရခိုင်ပြည်နယ်အတွက်မြန်မာနိုင်ငံအတွက်ဒီရွေးကောက်ပွဲဟာလိုကိုလိုအပ်ပါတယ်။အခုကပဋိပက္ခဖြစ်နေကြတယ်ဆိုတာမြို့နယ်တစ်ခုဆိုရင်လည်းတမြို့နယ်လုံးအဲ့လိုမှမဟုတ်တာ။လူလူရရမေဆန္ဒနေရှိတယ်တပ်ပွေဖြစ်တဲ့မေဆန္ဒနေရှိတယ်အဲ့ဒီမေဆန္ဒနေမှာကိုကနေရာတိုင်းမှာဖြစ်တာမဟုတ်ဘူးသူတို့နဲ့ဆိုင်ပါတယ်လုံမဲ့ဆိုရင်လုံလို့ဖြစ်ပါတယ်အဲ့ဒီတော့အဆက်ခင်မရှိပါဘူးသို့တော့တခုတော့ရှိနေတာဒီဥပဒေစိုးမိုးမှုကတော့တော်တော်ကလေးကိုနှစ်ပါသွားတယ
်ဟုတ်ကဲ့အဲ့ဘယ်နှမျိုးတွေလောက်မှတက်မတော်အနေနဲ့ပေါ့နော်ဒီလုံချုံရေးရမကောင်းတဲ့အတွက်အခုလိုမျိုးရှေ့ဆိုင်လို့အလားလာများနေတယ
်အပြင်ကကြားနေရတဲ့အပြင်ရဆိုတော့အနည်းဆုံးမောင်မျိုးနေလောက်ကတော့ရွေးကောက်ပွဲလုံးဝရှင်းနိုင်စရာမရှိဘူးဆိုပြီးတော့အဲ့လိုသတင်းထွက်နေတယ်။ဟုတ်ကဲ့ဘယ်မျိုးနဲ့ဘယ်မျိုးနဲ့တော့အတိအကျမသိဘူး
။ဟုတ်ကဲ့အဲ့တော့ရွေးကောက်ပွဲတွေဖြစ်ဖို့အတွက်ဘယ်လိုအနေထားမျိုးရှိဖို့လိုမလဲ
။ရွေးကောက်ပွဲဖြစ်ဖို့အတွက်ကဒီနှစ်ဖက်လုံးကတိုက်ပွဲတွေကိုရပ်ထားဖို့လိုအပ်ပါတယ်။တိုက်ပွဲတွေကဟိုမျိုးနဲ့မှဖြစ်လိုက်ဒီမျိုးနဲ့မှဖြစ်လိုက်ဆိုရင်ဒါရွေးကောက်ပွဲတွေအလားလာသိမကောင်းဘူး။အဲ့တော့ကျွန်တော်ပြောလိုတာကရွေးကောက်ပွဲကိုတကယ်တမ်းကျင်းပလို့တယ်ဆိုရင်အခုဖြစ်ပေါ်နေတဲ့တိုက်ပွဲတွေကိုဒီကာလတွေမှာရပ်ထားဖို့လိုအပ်ပါတယ
်။ဟုတ်ကဲ့။အဲ့တော့အခုလက်ရှိဆိုရအနေနဲ့ဒီတက်မတော်ကနေလုံခြုံရေးရလို့ပြောလာတဲ့အခါမှာဘယ်လိုမျိုးဒီကိစ္စကိုကြော်လွှားသေးလ
ဲ။လက်ရှိအစိုးရအနေနဲ့ကတက်မတော်ရဲ့ဆန္ဒကိုသူတို့ကကြော်လောက်လို့မှမရတာ။အဲ့တော့ရွေးကောက်ပွဲလုံမလို့ဆိုတာအမှန်ကဂုံသိက္ခာရအစိုးရနဲ့ဆိုင်တယ်။ရွေးကောက်ပွဲမလုံနိုင်ဘူးဆိုရင်အစိုးရရဲ့ဂုံသိက္ခာကြားတယ်။သို့တော်လည်းတက်မတော်ကရွေးကောက်ပွဲလုံလို့ဒီနေရာတွင်မရနိုင်ဘူးလို့ကြော်လာခဲ့ရင်အစိုးရအနေနဲ့ကြော်လောက်နိုင်စရာအကြောင်းမရှိပါဘူ
း။ဟုတ်ကဲ့အဲ့ဒီတော့ဒီရွေးကောက်ပွဲကိုလှုပ်တင်တယ်ဆိုတာကိုဒီတက်မတော်ကိုအဓိကပါနော်အစိုးရကိုဘယ်လိုမျိုးရှင်းပြကြလဲ
ရွေးကောက်ပွဲရှိပြီးမှဒီလော့တော်ထဲမှာပြောနိုင်ဆိုနိုင်လော့တော်ကိုယ်စီတွေပါလာမယ်သူတို့ပါလာတဲ့အတွက်အခုဖြစ်နေတဲ့စီးရဲပြဿနာတွေကိုလော့တော်ထဲမှာပြောလို့ဆိုလို့ဆွေးနွေးလို့ရတယ်ရွေးကောက်ပွဲလှုပ်ပြီးမှဒီမိုကရေစီပေါင်းခြေလာမယ်အဲ့လိုခြေလာပြီးမှဒီစီးရဲပဋိပက္ခတို့ဆိုတာနည်းစရာအကြောင်းရှိပါတယ်အဲ
့တော့နောက်တစ်ခုကဥက္ကဋ္ဌကြီးကိုယ်တိုင်ကဒီနေ့ရွေးကောက်ပွဲပြန်ဖို့အနေထားရှိလား
ကျွန်တော်မဝင်ပါဘူးခင်ဗျာကျွန်တော်အေးအေးဆေးဆေးပဲကျွန်တော်အမှကြည့်ရမယ်
။ဘာဖြစ်လို့လဲ
။အဆက်ကလေးကြည်လာပြီလေပြီးတော့ကိုနောက်မှာရှိတဲ့လူငယ်လေးတွေကိုလည်းကျွန်တော်တို့ကဖွင့်ပေးဖို့လိုပါတယ
်။ဟုတ်ကဲ့။ဘလို့အခက်အခဲနာမျိုးရနေရှေ့မှာဆက်ပြီးလွှတ်ဆောင်သွားဖို
့။အခုလက်ရှိကျွန်တော်ပါဝင်ဆောင်ရွက်နေတဲ့ရခိုင်မျိုးသားပါတီ ANP မှာပဲကျွန်တော်ဆက်ပြီးတော့ရှိနေမှာပါ
။ဟုတ်ကဲ့အဲ့တော့တကယ်လို့ရေကောက်ပွဲတွေသာကျင်းပနိုင်မယ်ဆိုရင်အဓိကတော့ပြန်ရမယ့်ပါတီကြီးဖြစ်တဲ့ NLD ရဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ရခိုင်ပါတီနဲ့ပေါ့နော်ဒီမဲရနိုင်မှုအနေထားဘယ်လိုရှိလဲ
NLD ကတော့ကျွန်တော်ရခိုင်ပြည်နယ်ရဲ့တောင်ပိုင်းမျိုးနွယ်တချို့မှာတော့အတော်အသင့်သူတို့အဆင်ပြေနိုင်ပါတယ်သို့တော်မြောက်ပိုင်းမျိုးနွယ်မှာသူတို့နိုင်ရှင်လုံးဝမရှိပါဘူးဒီမြောက်ပိုင်းမျိုးနွယ်တွေမှာဆိုရင်ဒီရခိုင်ပါတီတွေကပဲအကုန်လုံးနိုင်သွားလိမ့်မယ် NLD ကတော့တောင်ပိုင်းမျိုးနွယ်တွေဖြစ်တဲ့ဂွားတို့တောင်ကုန်းတန်တွေးတို့အဲ့ဒီဖက်တွေမှာအတော်အသင့်သူတို့ကနိုင်နိုင်ပါတယ်ဒါပေမဲ့သူတို့ကနေရာအလုံးကိုနိုင်နိုင်တာမျိုးမဟုတ်ပါဘူးအစိုးရပိုင်းတခုနဲ့သူတို့နိုင်နိုင်ပါတယ်။သို့တော်မြောက်ပိုင်းမှာဖြစ်တဲ့ဘူတီတော်မောင်တော်ရသေးတော်စစ်တွေပုံနှကျွန်းကျောက်တော်မြောက်ဦးမင်းပြားမြေဘုံကျောက်ဖြူအဲလိုမျိုးနေပြီမှာ NLD ကနိုင်စရာအကြောင်းမရှိပါဘူ
း။ဟုတ်ကဲ့။ရခိုင်ပါတီတွေကဒီတစ်ခေါက်မှာအရင်လိုတပါတီတည်းမဟုတ်ပဲနဲ့ပေါ့နော်။ပြိုင်မဲ့အနေထားမှာရောမဲကွဲပြီးတော့ဆွေးရတဲ့အနေထားရှိလား
။အခုဝင်ပြိုင်မဲ့ရခိုင်ပါတီ၃ခုလောက်ရှိနိုင်တယ်။ကျွန်တော်တို့ရခိုင်ပါတီတွေကမင်းနိုင်တဲ့နေရာမှာမင်းနိုင်နိုင်ခဲ့ကြဘူးအဲ့ဒါကြောင့်ကိုဟာကိုတိချဝင်ကြပါလိမ့်မယ်အဲ့ဒီတခိုင်းပါတီတွေကမေးခွေးရှင်ကွဲသွားလိမ့်မယ်သို့တော့ NLD ကတော့ဒီနောက်ပိုင်းမှာမနိုင်နိုင်ဘူး ဒီဆုံးပါတီထဲကပါတီတစ်ခုခုနိုင်မှာပဲ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဥထိုင်ခင်ဗျာ
ကျွန်တော်ဝင်းမင်ပ
ါအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအများစုနဲ့ထိန်းချုပ်ထားတဲ့လွှတ်တော်တပ်တန်းမှာဥပဒေပေါင်း100ကျော်ပြင်ဆင်နိုင်ခဲ့တယ်ဆိုပေမဲ့အရေးကြီးတဲ့ဥပဒေပြုရေးအပိုင်းမှာအားနည်းချက်တွေရှိနေရလို့ဥပဒေပညာရှင်တချို့ကထောက်ပြနေတဲ့အကြောင်းပြောပြပါမယ်ကျွန်တော်ကတော့ဇော်ထပ်ပါNLD ပါတီကအများစုနေရာရထားရဲ့လွှတ်တော်တက်တန်း၅နှစ်ပြည့်အောင်မဲ့အချိန်မှာပဲဥပဒေပြုရေးထင်သလောက်ထိမပေါက်ဘူးလို့သုံးသပ်နေသူတွေရှိနေပါတယ်။အထူးသဖြင့်တက်ကြွလှုပ်ရှားသူတွေတရားစွဲဆိုအရေးယူခံရလေရှိရဲ့ဥပဒေကြွေမဖြတ်သိမ်းနိုင်တာအငင်းပွားစရာဖြစ်နေတဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်ဆင်နိုင်တာတွေအပေါ်ထောက်ပြနေကြတာပါ။ပြည်အောင်စုလွှတ်တော်ဥပဒေကြမ်းပူးပေါင်းကော်မတီတွဲဖက်အတွင်းရေးမှူးဒေါက်တာမြတ်ညာနာဆိုကတော့ဥပဒေပြုရေးလုပ်ငန်းတွေမှာအဟန့်အတားတွေကန့်သတ်ချက်တွေကြောင့်ရှင်းမှန်းထားတော့လောက်မဖြစ်ခဲ့ရလို့ FOA ကိုပြောပါတယ
်ဟိုမှန်ပါတယ်ဒီငိမ့်ထုစီတို့ဘာလို့လို့ဥပဒေချမ်းတွေရှိတယ်လို့ကျွန်တော်တို့နိုင်လို့လုံခေါ်တာပေါ့ဗျာဒါမျိုးလည်းကြာတော့လည်းပြင်နိုင်တာပေါ့လေတကယ်ဒီမှဒီတော့ပြင်ဥပဒေကြီးပေါ့ကျွန်တော်ခေါ်ငယ်လို့တော့တက်တမ်းမှလည်းဂျိုးပန်းနေတယ်ဒုတိယကျင်တို့တော့တက်တမ်းမှလည်းဂျိုးပန်းနေတယ်မအောင်မြင်တယ်ဘူးအဲ့ဒါခွဲကြည့်ဖို့ကြိုးစားဦးပြည်တို့တော့ကျွန်တော်တို့က time limitation ရှိတာပေါ့နော်ဒီလိုဒီနေ့ကမြို့သားလူတော်ဘက်ကအတည်ပြုပြီးတော့ဒီလိုတော်ဘက်မှာပြန်သွားတာပေါ့ဒီလိုတော်ဘက်မှာအတည်ပြုပြီးတော့မြို့သားလူတော်ဘက်မှာပြန်ခဲ့ဝေးကြနေလည်းရှိပါတယ်ဒါရီကတော့ဒါအခုဒုတိယကြိမ်နဲ့တတိယကြိမ်ကူးပြောင်းပေါ့တတိယကြိမ်နဲ့သုတ္တကြိမ်ကူးပြောင်းမှလည်းဒါလည်းရှိနေမှာပါပဲနိုင်ငံတကာမှာလည်းဒီတိုင်းပါပဲခင်ဗျ
အရင်စစ်အစိုးရတွေအဆက်ဆက်ကနိုင်ငံရေးလှုပ်ရှားသူတွေပေါ်အရေးယူရမှာအသုံးပြုလေးရှိရဲအရေးပေါ်စီမံအဥပဒေပုံမှန်၅ညလို့ဥပဒေမျိုးကိုဖျက်သိမ်းခဲ့သလိုငင်းညစွာစုဝေးခွင့်နဲ့စီတန်းလှည့်လည်ခွင့်ဆိုင်ရာဥပဒေဆက်သွယ်ရေးဆိုင်ရာဥပဒေစရတဲ့ကြွလှုပ်ရှားသူတွေပေါ်အရေးယူရမှာအသုံးပြုလေးရှိရဲဥပဒေတွေကိုပြင်ဆင်နိုင်ခဲ့တာတွေလည်းရှိပါတယ်။ဒါပေမဲ့လည်းနိုင်ငံတော်အကြီးအကဲပြည့်စုံမှုဥပဒေနိုင်ငံလုံးကိုခေါ်တဲ့နိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနှင့်ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုအကာအကွယ်ပေးရေးဥပဒေအပါအဝင်တခြားပြင်ဆင်မှုဖျက်သိမ်းမှုလုပ်နေရဥပဒေတွေရှိနေသေးရလို့လည်းပြည်အောင်စုရှိနေများတဲ့ဥပဒေထောက်ကူပြုသူများအဖွဲ့ဥက္ကဋ္ဌဦးကြည်မြင့်ကပြောပါတယ
်။တကယ်အရေးကြီးတဲ့ဥပဒေပုံမှန်ကြီးမှုတွေကြမ်းနေတယ်။ကိုတက်မတော်ကသွေးလူကြီးစွဲနေတဲ့ငါကတော့ငါခတော့ဆိုတဲ့ဘုန်းကြီးတွေရောလူတွေရောရှင်းနေတွေရောကဗျာဆရာတွေရောစစ်ဘုဟောင်းတွေရောဒီလူတွေရောလယ်သမားတွေရောတောင်သားလေးတွေစံကြက်တွေပဲ၆နှစ်လောက်ပြချတာလေအဲ့ဓာတွေကတော့မပြေနိုင်သေးဘူးအဲ့ဒီဟာတွေကဒီလွတ်တော်ကပြည်သူအကျိုးပြုမဲ့အချင်းခတဲ့ဥပဒေတွေကိုဖိရောက်ဆိုမလုပ်နိုင်သေးဘူးဆိုတော့လေကြာဆုံးနေတယ်လို့ပြောရတယ်
2015ခုနှစ်ရွေးကောက်ပွဲမှာတခဲနဲ့အနိုင်ရခဲ့တဲ့ NLD ပါတီကလွှတ်တော်မှာအများစုအဖြစ်ထိန်းချုပ်ထားပေမဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအရတပ်မတော်သားကိုယ်စားလှယ်၄ပုံ၃ပုံကလည်းနေရာယူထားတဲ့အတွက်ဥပဒေပြုရေးလုပ်ငန်းတွေမှာမကြခဏဆိုသလိုထိတ်တိုက်တိုးခဲ့ရပြီလည်းရှိပါတယ်NLD ကအများစုနဲ့ထိန်းချုပ်ထားခဲ့တဲ့ဒုတိယကြိမ်လွှတ်တော်တက်တမ်းမှာတော့ဥပဒေကြမ်း146ခုတင်သွင်းနိုင်ခဲ့ပြီး113ခုကိုပြဋ္ဌာန်းနိုင်ခဲ့တယ်လို့ဆွေးညွှတ်ဖို့ကြံနေတဲ့ဥပဒေကြမ်းက26ခုနဲ့ပြန်ရှုပ်သိမ်းခဲ့တဲ့ဥပဒေကတော့9ခုရှိပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ။ရန်ကုန်ကနေပြပို့ထားတာပါ။
ကမ္ဘာအင်အားကြီးနှစ်နိုင်ငံဖြစ်တဲ့တရုတ်နဲ့အမေရိကန်အကြားတန်တမာရေးတင်းမာမှုတွေဟာမြန်မာနိုင်ငံကိုပါရိုက်ခတ်လာနေတဲ့အကြောင်းဒီတစ်ပတ်သတင်းတောက်မှတ်စုအစီအစဉ်မှာတင်ပြပါမယ်။ကျွန်တော်မိုးစောပါ။မြန်မာနိုင်ငံနဲ့အပါအဝင်ဖြစ်တဲ့ Indo-Pacific ဒေသမှာဩဇာအရှိန်အဝါလွန်ဆွဲနေကြတဲ့အမေရိကန်နဲ့တရုတ်နိုင်ငံအကြားမကြာသေးခင်သတင်းပတ်တွေအတွင်းမှာပဲတန်တမာရေးအရာအပြိုင်မှုတွေကိုထင်ထင်ရှားရှားတွေ့ခဲ့ရတာပါ။မြန်မာနိုင်ငံအပေါ်တရုတ်အစိုးရရဲ့ချင်းကပ်ပုံဟာအခွင့်အရေးရဖို့တက်တက်ဖြစ်တယ်ဆိုပြီးမြန်မာနိုင်ငံအခြေစိုက်အမေရိကန်တန်ယုံတာဝန်ခံကစောင်းပါးတစ်စောင်ရေးခဲ့တာကိုတရုတ်တန်ဘက်ကချက်ချင်းဆိုသလိုတုံ့ပြန်ခဲ့တဲ့အပြင်ဒီတစ်ပတ်ထဲမှာပဲတရုတ်ကွန်မြူနစ်ပါတီအားပေါ် Global Times သတင်းစာမှာလည်းတရုတ်မြန်မာဆက်ဆံရေးဟာပိုပြီးတော့တောင်ခိုင်မာလာနေတယ်ဆိုပြီးတရုတ်တန်မတ်ကြီးကစောင်းပါးတစ်စောင်ထပ်ရေးခဲ့ပါတယ်ဒီလိုတန်တမာရေးတင်းမာမှုတွေဟာမြန်မာနိုင်ငံမှာသာမကဒေတာတွင်းနိုင်ငံတချို့မှာပါတိတိတတ်တာတွေ့လာရပေမဲ့စီရေးအရာထိတ်တိုက်အခြေအနေမျိုးထီတော့မဖြစ်နိုင်ဘူးလို့နိုင်ငံရေးလေ့လာသုံးသပ်သူဒေါက်တာရံမျိုးသိန်းကသုံးသပ်ပါတယ
်စီရေးအရာပြိပခါဖြစ်တဲ့အထီကတော့ဥတီမသွားနိုင်ဘူးလို့ကျွန်တော်မြင်တယ်အဲ့တော့အမေရိကန်ရောတရုတ်ရောနှစ်နိုင်ငံစလုံးဟာနော်သူတို့ရဲ့အကျိုးစီးပွားကိုရှေ့တန်းတင်ပြီးတော့နော်သူတို့ရဲ့ဗျူဟာတွေကိုဖော်ဆောင်နေတဲ့အခါကျတော့နှစ်ဖက်နှစ်နိုင်ငံစလုံးနစ်နာမဲ့လမ်းကြောင်းကိုတတ်နိုင်သမျှရှောင်ပြီးတော့ဒေတာတွေမှာသူတို့ရဲ့မဟာဗျူဟာယက်တည်မှုနဲ့သူတို့ရဲ့အကျိုးစီးပွားအတွက်ကိုအကောင်းဆုံးပေါ်ဆောင်မဲ့အနေထားရှိတဲ့အခါကျတော့ဟိုစစ်အေးကာလပြိုင်ဆိုင်မှုရဲ့ပုံစံသစ်တစ်ခု ဖြစ်လာကောင်းဖြစ်လာနိုင်တယ်လို့တော့သုံးသပ်ပါတယ်
တောင်တိယပင်လယ်မှာနေမီပိုင်ဆိုင်မှုတွေဒေသရင်းနိုင်ငံတချို့နဲ့အငင်းပွားနေချိန်မှာစစ်အင်အားပြတဲ့လောရက်တွေကိုပါတွေ့လာနေရတာပါဒီလိုအချိန်မျိုးမှာအင်အားကြီးနှစ်နိုင်ငံကြားအပြိုင်မှုတွေဟာမြန်မာနိုင်ငံအပါအဝင်ဒေသတွင်းနိုင်ငံတွေကပြည်ပခန့်တွေကိုကြီးထွားအောင်အားပေးတဲ့အခြေအနေမျိုးကိုဥတီနိုင်တဲ့အန္တရာယ်ရှိတယ်လို့လည်းနိုင်ငံရေးစီရေးအကဲကဥမမောင်စိုးကထောက်ပြပါတယ်
။ပြောင်းနေအမေရိကန်စီးတက်မှမူဟာကျွန်တော်ထင်တယ်ပြင်းပြဆန်ဆန်ဖြစ်လာဖို့ခုနကကျွန်တော်ပြောသူပါဗျာ။ဒီက10%တော့လိုပါသေးတယ်။သို့တော့ဒီကြားထဲမှာစီးရေးအချိန်မြင့်လာရင်ဘာဖြစ်တတ်လဲဆိုတော့နိုင်ငံကြီးရဲ့စီးရေးတိုက်ပွဲမှာကျွန်တော်တို့ဒေတာတွေမှာ proxy war လေးတွေဖြစ် proxy war လေးတွေဖြစ်မယ်ဆိုလို့ရှိရင်ကျွန်တော်တို့သတိထားဖို့လိုတာကျွန်တော်တို့တိုက်ပြရလက်နက်ကင်ဖွဲ့20လောက်ရှိတဲ့အခါကျတော့ proxy war ဖြစ်ဖို့အရှိတောင်အာရှ10နိုင်ငံထဲမှာရေကန်မြေကန်အကောင်းဆုံးနိုင်ငံဖြစ်နေတာအဲ့တော့ဒီအချက်ကိုတော့ကျွန်တော်တို့ကအထူးဂရုပြုပြီးတော့ဒီ proxy war တွေပေါ်မလာအောင်ပေါ်လာရင်လည်းဖြေရှင်းနိုင်အောင်ပြင်ဖို့တော့လို
ဒီနိုင်ငံဟာမြန်မာနိုင်ငံမှာအရင်စစ်အာဏာရှင်တွေလက်ထက်ကလေးကစနိုင်ငံရေးစီးပွားရေးအရဩစာညောင်းတယ်လို့ကြေကြေပြန့်ပြန့်ယူဆထားကြပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အရက်သားဆိုးရတက်လာပြီးတဲ့နောက်မှာလေတရုတ်နိုင်ငံကဆက်ဆံရေးတွေဆက်လက်တည်ဆောက်နေရမှာဒီနှစ်စန်းတုန်းကတရုတ်တမရရှီကျင်းပင်ကိုယ်တိုင်မြန်မာနိုင်ငံကိုလာခဲ့တဲ့အဖြစ်ပါ။မြန်မာနိုင်ငံမှာစစ်ကောင်းဆောင်တွေအုပ်ချုပ်မှုအောက်ကလူ့ခွင့်ရေးချိုးဖောက်မှုတွေအတွက်ပိတ်ဆို့ဒဏ်ခတ်ဖိအားပေးခဲ့တဲ့အမေရိကန်အပါအဝင်အနောက်နိုင်ငံတွေကတော့အရက်သားအစိုးရလက်ထက်မှာဆက်ဆံရေးတွေခိုင်မာအောင်စတင်တည်ဆောက်လာကြပါတယ်။ဒါပေမဲ့လည်းအင်အားကြီးနှစ်နိုင်ငံကြားအပြိုင်မှုတွေကြီးထွားလာနေတာနဲ့အမျှပထဝီနိုင်ငံရေးအရအခြေချကြတဲ့နိုင်ငံတစ်ခုဖြစ်တဲ့မြန်မာနိုင်ငံအနေနဲ့ကြိုတင်တွက်ဆပြင်ဆင်ထားဖို့လိုမယ်လို့ဦးမမောင်စိုးကယူဆပါတယ်
။တရုတ်ပြည်နဲ့ပတ်သက်ပြီးတော့ဒီပင်လယ်လမ်းကြောင်းထိချုပ်ဖို့ဆိုလို့ရှိရင်ဆိုတာနှစ်ခုဖြစ်တော့တစ်ခုကတောင်တရုတ်ပင်လယ်ဖြစ်တယ်တစ်ခုကအိန္ဒိယသမုဒ္ဒရာဖြစ်တယ်။အဲ့တော့ဒီအိန္ဒိယသမုဒ္ဒရာဘယ်ချမ်းနဲ့ပတ်သက်လို့ရှိရင်ဘာမှပြအရေးကြီးတဲ့အနေအထားမှရောက်နေပါတယ်။တော့ဒီအရောဒီအချိန်နေမှာကျွန်တော်ကမဟာဗျူဟာကဘယ်လိုတုတ်ပြန်မလဲဆိုတာစနစ်တကျရေးဆွဲပြီးတော့တုတ်ပြန်လို့ရမယ်လို့ထင်ပါတယ
်အမေရိကန်ပြည်ထောင်စုမှာရွေးကောက်ပွဲတွေကျင်းပဖို့ရှိနေချိန်မှာပဲတရုတ်နဲ့အမေရိကန်နှစ်နိုင်ငံကြားအပြိုင်မှုတွေအရှိန်မြင့်လာနေတာပါအမေရိကန်သမ္မတဒေါ်နယ်ထရန့်လက်ထက်မှာတရုတ်နိုင်ငံနဲ့နိုင်ငံရေးစီးပွားရေးအရငင်းပွားစရာတွေဇက်တိုက်ကြုံရတာကြောင့်ဒီလိုအပြိုင်မှုတွေဟာရွေးကောက်ပွဲလွန်ကာလအထိဆက်လက်တွေးမြင်ရအောင်မဲ့အလားအလာတွေရှိနေတယ်လို့လည်းနိုင်ငံရေးလေးလာတုံ့တက်သူဒေါက်တာရံမျိုးသိန်းကမြင်ပါတယ
်ဒီလက်တလောအမေရိကန်နဲ့တရုတ်ကြားဖြစ်လာတဲ့နော်ဒေတာတွင်တင်းမာမှုတွေဟာရေရှည်ဆက်ပြီးတော့ဖြစ်မဲ့အနေထားလို့ကျွန်တော်အနေနဲ့တော့သုံးသပ်ပါတယ်ဒါဟာအမေရိကန်နိုင်ငံရဲ့သမရရွေးကောက်ပွဲအကျိုးဟလာဟိုမီးရှူမီးပန်းဖောက်ယုံတက်တက်မဟုတ်ဘူးလို့ကျွန်တော်ကမြင်ပါတယ်နောက်ပြီးတော့အမေရိကန်ပြည်တော်စုsorry အမေရိကန်နိုင်ငံထဲမှာလည်းပဲတရုတ်ရဲ့အနေနောက်တရုတ်ရဲ့လွှမ်းမိုးမှုအပေါ်မှာစိုးရိမ်ကြောင်ကြမှုတွေနောက်တတိကြီးကြီးထားမှုတွေဟာအစိုးရထဲမှာရောလွှတ်တော်ထဲမှာရောပညာတတ်အတိုင်းဝိုင်းမှာရောနောက်လူမှုအဖွဲ့အစည်းထဲမှာရောမြင့်တက်လာတဲ့အနေအထားကတော့သိတာမြင်တာပါတယ်အဲ့ဒီအတွက်ကြောင့်မလို့အမေရိကန်ရဲ့တရုတ်ပေါ်ချဉ်းကပ်မှုအသက်ဟာရေရှည်သွားမဲ့မဟာဗျူဟာမြောက်ခြေလှမ်းတစ်ခုဖြစ်တယ်လို့မြင်ပါတယ်
ကျုံနဲ့အမေရိကန်နိုင်ငံကြီးနှစ်နိုင်ငံအကြားဖြစ်ပေါ်နေတဲ့ပြိုင်ဆိုင်မှုတွေကိုအင်အားချိန်ခွင်ရညှိဖို့ဆိုရင်မြန်မာနိုင်ငံကသူ့ရဲ့လက်ရှိနိုင်ငံတကာဆက်ဆံရေးမူဝါဒနီးနာနဲ့ဗျူဟာတွေကိုကြေကြေပြန့်ပြန့်ပြန်ပြီးသုံးသပ်ဖို့လိုအပ်ကြောင်းလည်းပြောပါတယ်အမေရိကန်နဲ့တရုတ်နိုင်ငံကြားမကြသေးခင်ကတန်တမန်ရေးအရာအခြေအတင်ဖြစ်စရာတွေကြုံခဲ့ပြီးနောက်မှာတော့မြန်မာအစိုးရကဗမ်လိုက်တဲ့မူဝါဒကိုဆက်လက်ကင်ဆွဲထားမှာဖြစ်ကြောင်းပြောဆိုထားတာပါဒါပေမဲ့လည်းအင်အားကြီးနှစ်နိုင်ငံကြားအပြိုင်မှုတွေဟာတရုတ်နိုင်ငံနဲ့အင်းနီးချင်းမြန်မာနိုင်ငံအပေါ်မှာလည်းမလွဲမသွေရိုက်ခတ်လာနိုင်တာကြောင့်တက်တာရရအောင်တိကျတဲ့ပြင်ဆင်မှုတွေလုံနေပြီလို့လည်းအကဲခတ်တွေကယူဆနေတာကိုဒီတစ်ပတ်သတင်းထောက်မှတ်စုအစီအစဉ်ကနေတင်ပြလိုက်ရပါတယ်။ကျွန်တော်မိုးစောရန်ကုန်ကနေပေးပို့တာဖြစ်ပါတယ်။
ဆလာဒီဘာမီဒီယာရဲ့မှာမြန်မာနိုင်ငံအကြောင်းသုံးစရည်စားချက်တချို့မူရင်းအပေါ်မှာပြထုတ်လို့ပြောပြလိုပါတယ်မြန်မာနိုင်ငံပြည်လုံးကျွအပြစ်ခတ်ရစရင်မှာအလုံးပါဝင်ရေးကောင်းစင်နဲ့ African Basin အမှာရေးတဲ့ဆောင်းပါးကို eir.info မှာဖတ်ရပါတယ်မြန်မာနိုင်ငံဟာ1948မှာဗြိတိသျှလက်အောက်ကလွတ်မြောက်တဲ့နိုင်ငံတစ်ခုဖြစ်လာခဲ့ပေမဲ့တိုင်းရင်းသားတွေကိုပိုင်အုပ်ချုပ်ရေးနဲ့တည်ဝင်ရည်တည်နိုင်ရေးအတွက်အကြမ်းဖက်မှုတွေဆီလာခဲ့ပြီးနေဆက်ဒေသတွေမှာဘဝတည်ဟန်တာအရင်အမြစ်တွေနဲ့ပတ်သက်လို့ ethno nationalism ko lu myo su a che pyu a myo sa ye wara ri set let ji thwa lan ni ye yudidu sa wa tat phwe na kyo do lo dai yin da le na kai in ya su ne bo ho so ya ja nai ngai yi a pyai mu ri chaung le ne zat de da lu nyun ye twa sin kho mu ri si si da da to myin la ni de di kai sa ri phit la si do ma che nat de khan pyin mu ri ga lo dai yin da lu ne su ri nai ngai yi a na si man khan khwe de niya ma pa win khwin ne မြန်မာနိုင်ငံရေးကိုဗမာလူများစုကသာစူးမှုထယ်လဲချုပ်ကင်ထားတဲ့ကိစ္စတွေကိုအခြေခံပြီးတော့ပေါ်ထွက်လာခြင်းဖြစ်တယ်လို့စရေးပါတယ်။2015မှာပြည်လုံးကျွတ်အပြစ်ခတ်ရစရေးသဘောတူညီချက် MCA ကိုအစိုးရနဲ့တိုင်းဒေသလက်နက်ကိုင်အင်အားစုတချို့ကလက်မှတ်ရေးထိုးခဲ့ကြပြီးမဲ့အတွန်းရှိခိုင်မြဲတဲ့ညီညာရေးကိုဆက်လက်ဖန်တီးနိုင်ပါမလားဆိုတာကတော့အင်မတန်မှုန်ဝါနေပါတယ်။ဒီလိုဖြစ်ရတာပထမတစ်ချက်ကတက်မရော်ဟာတိုင်းသားလက်နက်ကိုင်အဖွဲ့တချို့ကလက်ခံပြီးတချို့ကိုလုံးဝပြစ်ပယ်ထားလို့ဒုတိယအချက်ကတိုင်းသားဒေသခံကြည်လက်ပြည်သူတွေကိုထက်သွင်းမစဉ်းစားပဲအပေါ်ပိုင်းကထုံးဆောင်တစုတွေရဲ့သဘောထားသာဖြစ်နေတဲ့အတွက်ကြောင့်ပဲလို့ဆိုပါတယ်ပဋိပက္ခနဲ့ပတ်သက်တဲ့မတူကွဲပြားသူတွေကိုလှည်လူရှူထားပစ်ထားခြင်းအပြင် MCA ပြက်ပြားသွားနိုင်ခြင်းမြင်မာနေတယ်လို့လည်းပြောပါတယ်မြန်မာနိုင်ငံရဲ့သူခေါ် subnational conflictnational ခေါ်တဲ့အမျိုးသားအစင်းကိုထပ်ခွဲထားတဲ့ထပ်ခွဲအမျိုးသားရေးပဋိပက္ခတွေဟာမြန်မာနိုင်ငံမှာရှိတဲ့မြို့နယ်ပေါင်း330အနည်းသုံးပုံတပုံကျော်နဲ့ပတ်သက်နေပါတယ်တဲ့ပြည်တွင်းစစ်တွေတောက်လျှောက်ဖြစ်လာတဲ့မြန်မာနိုင်ငံမှာပဋိပက္ခဒေသခံလူမှုအစိုက်အဝန်းတွေရဲ့အတွေ့အကြုံဟာပဋိပက္ခဖြစ်ရှင်ရင်းနဲ့အစွန်းကူးပြောင်းရေးအတွက်မရှိမဖြစ်လိုအပ်တယ်ဒါကိုထက်သွင်းစဉ်းစားရမယ်လို့လည်းဆိုထားပါတယ်လာတူတော့ပဲကလေးငယ်တွေအမျိုးသမီးတွေရဲ့အဆန်ကိုပါထက်သွင်းစဉ်းစားဖို့လည်းလိုအပ်ပါတယ်တဲ့။ဒါမှသာအတွင်းရှိခိုင်မြဲတဲ့ရလဒ်တွေပေါ်ထွက်နိုင်ပြီးပုံမှန်တောင်းကြမှုပုံစံသစ်တွေထွက်ပေါ်လာနိုင်ခြေကိုဟန်တားနိုင်တာဖြစ်တယ်လို့ဆိုထားပါတယ်။တိုင်းသားလက်နက်ကင်တွေအနေနဲ့အချို့တစ်ဘက်ကသာရွေးချယ်လက်ခံထားခြင်းအပြင်ဗမာတွေကြီးစိုးတဲ့အစိုးရရဲ့တစ်ဖက်သက်ပြောစကားတွေသာလွှမ်းမိုးသွားနိုင်ပြီးလူနည်းစုတွေရဲ့ပြောဆိုခွင့်ကြီးမြောင်းသွားစေမှာဖြစ်တယ်လို့ top down လို့ခေါ်တဲ့အပေါ်ပိုင်းလူတစုရဲ့ဆုံဖြတ်ချက်နဲ့ချမှတ်ထားတဲ့ဆုံဖြတ်ချက်တွေဟာလည်းလက်တွေ့အကောင့်ထဲပေါ်ရမှာအခက်အခဲတွေ့နိုင်တယ်လို့ဆိုပါရယ်။ MCA ဟာအစွန်းကူးပြောင်းရေးမှာနိုင်ငံတည်ငြိမ်မှုရရှိဖို့အတွက်အထူးအရေးပါပါတယ်။ဒါကြောင့် MCA ကိုအကောင့်ထဲပေါ်နိုင်အောင်ထက်သွင်းစဉ်းစားရမယ့်အချက်တွေဆိုပြီးတော့အချက်သုံးချက်ကိုဆက်ရေးပါရယ်။နံပါတ်1အချက်တိုင်းသားလက်နက်ကိုင်အဖွဲ့တွေပါဝင်မှုအချို့အဆောက်မျှတအောင်လုပ်ဖို့လိုအပ်တယ်။သူတို့ရဲ့နိုင်ငံရေးတောင်းဆိုမှုတွေကိုထက်သွင်းစဉ်းစားဖို့လိုအပ်တယ်။နမနဲ့ပဋိပက္ခဒေသလူမှုအသိုက်အဝန်းတွေရဲ့ကုသလဲတွေကိုထက်သွင်းစဉ်းစားပြီးစစ်ပွဲကာလလူခွင့်ရေးချိုးဖောက်မှုတွေကိုကင်းလွတ်ခွင့်ပြုထားတဲ့မတည်နှက်ဖြစ်စရာပြဋ္ဌာန်းချက်တွေကိုလည်းပယ်ဖျက်ပြရမယ်။အစိုးရဘက်ကဖြစ်စေတိုင်းဒေသနဲ့အဖွဲ့တွေကဖြစ်စေကျွလွန်ခဲ့သူတွေကိုတာဝန်ယူမှုတာဝန်ခံမှုရှိစေရမှာဖြစ်တယ်။နံပါတ်3ပြည်လုံးကျပြည်ခရစရေးသဘောတူညီချက်ပတ်သက်ပြီးတော့ဒေသန္တရအဆင့်ဆွေးနွေးပွဲလုပ်တဲ့အခါမှာအောက်ခြေလူတွေရဲ့အဆန်တွေကိုအထက်ကလူတွေစီနားလေစေရမယ်ဒီဆွေးနွေးမှုတွေကိုပွင့်လင်းမြင်သာမှုရှိစေပြီးကြံအဖွဲ့အစည်းတွေပါကြားနိုင်ဖို့လည်းလိုအပ်တယ်ဒါမှနိုင်ငံတစ်ဝန်းလုံးပူးပေါင်းဆောင်ရွက်မှုဖြစ်လာပြီးအတွင်းရှိခိုင်မြဲတဲ့ရလပေါ်ထွက်နိုင်မှာဖြစ်တယ်လို့ညွှန်သားထားပါတယ်ခင်ဗျာကျွန်တော်ကြော်စမ်းသားပါ
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုချမခင်ပြထွေးကတင်ဆက်ပေးပါမယ်။လက်နက်ကင်ပြိပက္ခတွေနဲ့စစ်မီးမငိမ့်နိုင်ဖြစ်နေရတဲ့ရခိုင်ပြည်နယ်မှာစစ်ပေးကြောင့်အပြစ်မဲ့အရက်သားပြည်သူတွေထိခိုက်ဒေဂျီကြရတာအိုးရင်စွန့်ကွာထွက်ပြေးကြတာတွေဟာတနည်းတခြားပိုးပြီးတော့ဆူလာနေပါတယ်။ဒီလိုစစ်ပီးဒုက္ခတွေတွေထဲမှာအများစုဟာကလီးငယ်တွေနဲ့အမျိုးသမီးတွေပဲဖြစ်ပါတယ်။ရခိုင်ဒေသတွေငြိမ်းချမ်းမှုကင်းမဲ့လာတာနဲ့အမျှစစ်ပီးဒဏ်သင့်ဒုက္ခတွေအထူးသဖြင့်အမျိုးသမီးတွေအတွက် ရုပ်ပိုင်းစိတ်ပိုင်းဆိုင်ရာလုံခြုံမှုတွေလည်းပိုးပြီးတော့ကျင်းမဲ့လာနေတယ်လို့စစ်ဘေးကံတင်ဒုက္ခတွေကိုတနိုင်တစ်ပိုင်းကူညီပေးနေတဲ့ Colorless Pride အဖွဲ့ကမမ်မီချိုကပြောပါတယ်မင်းကြီးကျန်းသေးတဲ့ရခိုင်ဒေသအတွင်းကစစ်ဘေးဒုက္ခတွေအမျိုးသမီးတွေနဲ့ပတ်သက်လို့ Colorless Pride အဖွဲ့ကတာဝန်ခံတဦးဖြစ်တဲ့မမ်မီချိုကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်အမျိုးသမီးကဏ္ဍမှာစူးစီးတင်ဆက်ထားပါတယ်ရှင်အေးအေးနဲ့မြန်မာစစ်တပ်အကြားလက်နက်ကင်ပြိပခါတွေတနစ်ကျော်ကြာလာတဲ့အများရခိုင်ပြည်နယ်တွင်အရက်သားတေးကြီးထိခိုက်မှုတွေဟာလည်းတနစ်တကြားပိုးပြီးတော့များနေပါဗျ။တိုက်ပွဲတွေကြောင့်ဒေသရင်းမှာဥယျာဉ်ဆွန့်ခွာထွက်ပြေးနေကြတဲ့ဒုက္ခသည်တွေဟာအခုဆိုရင်နှစ်သိန်းကျော်လောက်ထိရှိနေပြီးမြို့နယ်ဆက်နက်မြို့နယ်ကယာယီစစ်ဘေးဒုက္ခသည်စခန်းပေါင်း100ကျော်မှာခိုးလုံနေကြရတယ်လို့ဒုက္ခသည်ရေးကူညီဆောင်ရွက်ပေးနေတဲ့အဖွဲ့တွေကပြောပါဗျ။ဒီလိုဒုက္ခသည်တွေထဲမှာအမျိုးသမီးတွေနဲ့ကလေးငယ်တွေကအများစုဖြစ်ပါတယ်။ဒီဒုက္ခသည်တွေအတွက်လိုအပ်ချက်တွေကလည်းအချိန်တိုင်းမှာအများတန်းလိုအပ်နေတယ်လို့စစ်ဘေးဒုက္ခသည်တွေကိုကူညီပေးနေတဲ့ Colorless Pride အဖွဲ့ကတာဝန်ခံတဦးဖြစ်တဲ့မမ်မီချိုကပြောပါတယ
်။လိုအပ်တာတော့ကျမတို့ collect လုပ်လိုက်တိုင်းမှာပါကြရလဲဆိုရင်ဟိုဘက်ကလူတွေရဲ့ပြန်ပြောတဲ့လေတံကတော့ဟိုထပ်တူညီတာတစ်ခုလဲပေါ့နော်။လိုအပ်တာတွေကတော့အများကြီးအဲပါတီပါတီကတော့လိုတယ်ပေါ့။အမြဲတမ်းဒါတော့အချက်ကတော့အမြဲတမ်းရှိရင်နောက်ပြီးတော့ပတ်စံရှိရင်တော့မဝယ်လို့မရတဲ့အဟာမျိုးလေးတွေရှိတယ်။အဲ့ခါကျတော့အမြဲတမ်းတော့လိုအပ်ချက်တွေကတော့ရှင်းရှင်းနဲ့အပွင့်လေးဆုံးပြောရမယ်ဆိုရင်တော့အများကြီးလိုတယ်အကုန်လိုတယ်သို့တော်ညာကျမတို့ကလည်းပရဟိတဟို INGO ဖြစ်တဲ့အတွက်ကြောင့်မို့လို့နိုင်တဲ့လောက်လေးပဲလုပ်ပြရတဲ့အတွက်ကြောင့်မို့ကျမတို့ရဲ့အင်အားလေးနဲ့ရှိတဲ့အတိုင်းအတာလေးနဲ့ကျမတို့လည်းအထက်နိုင်ဆုံးပေါ့နော်ဟိုဖြည့်ဆည်းပေးတယ်ပေါ့အတိအကျတော့စားနပ်ရိက္ခာပေါ့ဒီစပေးတွေစပေးရှောင်းစခန်းတွေမှာအမြဲတမ်းကစားနပ်ရိက္ခာပြက်လက်မှုကိုကြားတဲ့အတွက်ကြောင့်လို့ကျမတို့ပထမအဦးဆုံးဒီဆန်ဆားလောင်မှုကိုကျမတို့စပြီးတော့စိတ်ကူးပြီးအစားအသောက်ဖက်ကိုပဲကျမတို့ကဦးတည်ခဲ့လိုက်တာအဲနောက်ပိုင်းမှာလိုအပ်တဲ့ဟာလေးတွေဟိုမျိုးသမီးတွေအတွက်ကိုလည်းဟိုလှူခဲ့တယ်တောက်လျှောက်ပေါ့အဓိကတော့အဲအစားအသောက်အဝတ်ထည်ဟိုလိုအပ်တဲ့ဟာကိုကျမတို့လှူရဲပေါ့ဘယ်စကားမှတော့ဘာတော့ဖြစ်လိုအပ်နေပြီးအချိန်လေးကတော့ဘလို့ဖြစ်နေပြီးဆိုတော့မြေပြင်နေသားပေါ့လိုက်ပြီးကျမတို့ကလှူတာများတယ
်အခုလိုဆွတ်ဆွတ်တဲ့မိုးရာသီမှာဆိုရင်စစ်ဘေးဒုက္ခတွေအတွက်လိုအပ်ချက်တွေကပိုပြီးတော့များတယ်လို့လည်းမမ်မီချိုကပြောပါတယ်မိုးရင်ကာလာယာတီဥလူစိုးရတဲ့တံကိုခံကြရတဲ့တစ်ချိန်ထဲမှာယာတီလိုက်ကြုံရတဲ့ဖျားနာမှုတွေနဲ့အခုဆိုရင်ကိုဗစ် -19 ကပ်ပြီးအန္တရာယ်ကလည်းရှိနေတာပါဒီလိုအချိန်မှာဆေးအတင်းမှမှုတွေကလည်းရောကြမသွားသေးတာကြောင့်ဒုက္ခတွေတွေအတွက်လုံခြုံရေးအရာစိုးရိမ်မှုနဲ့အရေးပေါ်အကူအညီတွေလိုအပ်နေတာလည်းဖြစ်ပါတယ်ဒုက္ခတွေမျိုးသမီးတွေအတွက်ကတော့ရုပ်ပိုင်းဆိုင်ရာလိုအပ်ချက်တွေအပြင်စိတ်ပိုင်းဆိုင်ရာလုံခြုံမှုကင်းမဲ့လာနေတဲ့အခြေအနေကပိုးပြီးတော့စိုးရင်စရာကောင်းတယ်လို့မမ်မီချိုကပြောပါတယ်
။ဟိုသူတို့ရင်ဆိုင်ရတဲ့ပြဿနာကတော့တော်တော်လေးကိုများတယ်ပေါ့။မျိုးသမီးတွေအနေနဲ့ကအဓိကတော့စိတ်ပိုင်းဆိုင်ရာလုံခြုံမှုပေါ့နော်။ဟိုကျမတို့သိတယ်လို့ဆိုလို့ရှိရင်အခုဆိုလို့ရှိရင်တိုက်ပွဲဖြစ်နေတာကြတော့တချို့ဘာတွေမှအမျိုးသားတွေကပြင်ထွက်ရတဲ့အပိုင်းရှိတော့စခန်းမှာမျိုးသမီးတွေနဲ့တကြီးရွယ်တွေပဲကြံ့တယ်ပေါ့။ဒါစိတ်ပိုင်းစခန်းနဲ့မဟုတ်ဘူး။တချို့ရွာတွေမှာဆိုရင်လည်းဒီလိုပဲမျိုးသမီးတွေပဲအများစုကြံ့ခဲ့တယ်လို့ကြားသိရတယ်ပေါ့နော်။ဆိုတော့မျိုးသမီးတွေအနေနဲ့ရာသီဥတုအချိန်လေးဒီနေထိုင်ရတဲ့ပတ်ဝန်းကျင်အနေထားအရေးကြီးဆုံးအချက်ကတော့ကျမမြင်တာတော့စိတ်ပိုင်းဆိုင်ရာလုံခြုံမှုတို့မှာလုံးဝမရှိဘူးပေါ့ဒီဟာကိုဖြည့်ဆည်းဖို့ဒီအနေထားနောက်တို့ရင်ဆိုင်ရတာဒီငွေကြီးနောက်ဒီအများကြီးပေါ့နော်မိသားစုနောက်သားသမီးရှိတဲ့မိခင်တွေနောက်ကိုယ်ဝန်ဆောင်တွေတွေဆိုလို့ရှိရင်လည်းမပြည့်မစုံတဲ့မွေးဖွားရတဲ့အနေထားတွေအများနဲ့ကျမတို့လည်းကြားနေရတယ်ပေါ့နော်စိတ်ပိုင်းစကမ်းမှာမိဖွားရတဲ့ဖြစ်စဉ်မျိုးတွေပေါ့ဒါမျိုးလေးတွေအနေနဲ့တို့အနေနဲ့ရင်ဆိုင်ရတယ်ဆိုတော့စက်ပိုင်းဆိုင်ရာလုံခြုံမှုကတော့တို့မှလုံးဝလိုအပ်ချက်အကြီးမားဆုံးဖြစ်နေတယ်လို့ကျမကတော့မြင်တယ်ပေါ့နော်။တချို့ဆိုလို့ရှိရင်ဒီဟိုမျိုးသားဆုံးသွားတယ်၊သားဆုံးသွားတယ်ဆိုတော့မိခင်တွေအတွက်ပေါ့နော်။အိမ်တော်ရှင်မတွေဆိုလို့ရှိရင်တော့စက်ပိုင်းဆိုင်ရာဟာတို့အတွက်ကောင်ဆယ်လင်းဆိုတဲ့ဟာမျိုးဟိုလိုအပ်တယ်ပေါ့။အခုချိန်မှာနှွေးထွေးမှုပဲဖြစ်ပါတယ်။အဲ့လိုမျိုးနှွေးထွေးမှုငါတို့ဟာနှွေးထွေးမှုလိုအပ်နေပါလားဆိုတဲ့ဟာမျိုးလောက်တောင်တို့မှအတိစိတ်မရှိလောက်အောင်ကိုစိတ်ဆင်းရဲမှုတွေနဲ့ကြုံရတယ်လို့ကျမကတော့မြင်နေယူဆတယ်ပေါ့နော်။ဟုတ
်။ဒါကြောင့်လည်းအမျိုးသမီးတွေအတွက်စိတ်ပိုင်းဆိုင်ရာလုံခြုံမှုဖြစ်စေမဲ့အကူအညီတွေနောက်ပိုင်းမှာပိုးပြီးတော့အကူအညီလှုပ်ဆောင်ပေးနိုင်ဖို့ကြိုးစားနေတယ်လို့လည်းမမ်မီချိုကပြောပါတယ်။ Colorless Pride အဖွဲ့အနေနဲ့ရခိုင်ပြည်နယ်အတွင်းကအခုလိုစစ်ဘေးတန်တဲ့ဒုက္ခသည်တွေအတွက်အကူအညီတွေပေးလာခဲ့တာကတော့2018ခုနှစ်ကတည်းကပါ။ ဒေသတွေမှာတိုက်ပွဲတွေပိုစိတ်လာတာနဲ့အများဒုက္ခတွေအရေးအတွက်လည်းပိုများလာနေပြီးလူအပ်ချက်တွေကလည်းတတိတခြားပိုပြီးတော့များလာနေတာဖြစ်တယ်လို့မမ်မီချိုကပြောပါတယ်။တချို့ဒေသတွေမှာတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေတာကြောင့်ဒုက္ခတွေတွေအတွက်လူအပ်တဲ့အကူအညီတွေပိုမပေးနိုင်တာမျိုးရှိတယ်လို့တခါတရံရာသီဥတုအခြေအနေနဲ့လမ်းပန်းဆက်သွယ်ရေးအခက်အခဲတွေကြောင့်အကူအညီပေးဖို့နှောက်နှေးရတာတွေလည်းရှိပါတယ်။အခုလိုချိန်မှာစီပီဒုက္ခတွေကိုထိထိရောက်ရောက်ကူညီပေးဖို့ဆိုရင်ဒေသတွင်အစိုးရတာဝန်ရှိသူတွေရဲ့ပူးပေါင်းဆောင်ရွက်မှုကလည်းအရေးကြီးတယ်လို့မမ်မီချူကပြောပါတယ်
။ကျမတို့ဒီ ING ကိုအစိုးရအဖွဲ့အစည်းမဟုတ်ဘူး။အစိုးရမဟုတ်တဲ့အဖွဲ့အစည်းအနေနဲ့ကျမတို့မှာ authority ရာတချို့နေရာတွေမှာမရှိဘူး။ဝင်ခွင့်ရတဲ့နေရာတွေရှိတယ်ဝင်ခွင့်မရတဲ့နေရာနောက်တိုက်ပွဲဖြစ်နေတဲ့အနေအထားမျိုးတွေရှိတဲ့အတွက်ကြောင့်မလို့ကျမတို့ ING တွေကအစိုးရလောက်ရှင်းရှင်းပြောရရင်တော့အစိုးရလောက်ကျမတို့ဒီ authority မရှိတဲ့အတွက်ကြောင့်မလို့ထိထိရောက်ရောက်မကူညီနိုင်ပေါ့နော်။ဒါ NGO အနေနဲ့ကတော့နိုင်တဲ့လောက်လေးတွေတစ်ပိုင်းတစ်ပိုင်းလုပ်ပေးနေတယ်ဆိုတဲ့ဟာမျိုးပဲရှိတယ်။အစိုးရအနေနဲ့ဒီထက်ဒီသေးကြပြီးတော့ဟို system လဲကောင်းကောင်းလေးနဲ့ management ကောင်းကောင်းကလေးနဲ့ပို့ပြီးတော့ NGO တွေနဲ့ပေါင်းစည်းပြီးလုပ်မယ်ဆိုရင်တော့ဒီစပေးသင့်ပြည်သူတွေအတွက်ပို့ပြီးတော့အကျိုးဖြစ်တော့ effective လည်းဖြစ်မယ်လို့ကျမကတော့ယူဆတယ်ပေါ့။သို့တော်ကြားလဲအစိုးရအဖွဲ့အစည်းတွေကိုကျမတို့ကဘာမှဟို authority ဘိုင်းအနေနဲ့လွှမ်းမိုးမှုလည်းမရှိဘူး။အဲ့တော့တချို့လိုနေရဆိုတဲ့ဟာမျိုးလေးတွေမှာမရောက်တဲ့မရောက်နိုင်တဲ့ကျမတို့အနေနဲ့အလလမ်းမမီတဲ့ဟာမျိုးလေးတွေလည်းရှိပါတယ်။ဒါပေမဲ့ကျမတို့ရဲ့လုံနိုင်စွမ်းကဟိုရှင်းရှင်းပြောရလို့ရှိရင်အကန့်အသတ်ကြီးတဲ့ပေါင်ရှိပါတယ်။ပေါင်ရှိတဲ့အခါကျတော့လုတ်ပေးနိုင်တဲ့တိနေတဲ့သို့တော်ညာလည်းမရောက်နိုင်တဲ့နေရာတွေရှိနေတဲ့အတွက်ကြောင့်အစိုးရအနေနဲ့ကတော့ဒီနယ်အစိုးရပေါ့ပို့ပြီးတော့ကျမတို့ ING ကိုအဖွဲ့အစည်းပူးပေါင်းပြီးတော့လုပ်ရင်တော့ပို့ပြီးတော့အကူအညီလေးတွေဖြစ်လာမယ်လို့တော့ကျမအနေနဲ့ပြောလဲလာပေါ့တော့
လက်ရှိရခိုင်ပြည်နယ်အတွင်းစစ်ဘေးဒုက္ခသည်တွေအတွက်လူအပ်တဲ့စားနပ်ရိက္ခာအမိုးအခါနဲ့ဈေးမရည်ဆောင်ရှောက်မှုတွေကိုတော့ Colorless အဖွဲ့လို Brighter အဖွဲ့တွေနဲ့တခြားအရက်ဖက်အကူအညီပေးရေးအဖွဲ့အစည်းတွေဒေသခံတွေပူးပေါင်းပြီးအဓိကအကူအညီပေးနေကြတာဖြစ်ပါတယ်။စစ်ဘေးဒုက္ခသည်တွေအတွက်အခုလိုအကူအညီတွေအရေးကြီးတယ်လို့တစ်ချိန်တည်းမှာလည်းဒီဒုက္ခသည်တွေရဲ့ဘဝတွေရေရှည်ပြန်လည်ထူထောင်နိုင်ဖို့ကိုရကိုရမှာအေးအေးချမ်းချမ်းနဲ့လုံခြုံမှုရှိရှိနေနိုင်ဖို့အတွက်ကတော့လက်ရှိလက်နက်ကင်ပြပခါတွေရပ်တန့်မှာပဲဖြစ်လိမ့်မယ်လို့မမ်မီချိုကပြောပါတယ
်။အဲကျမတို့လိုပရဟိတသမားတွေရဲ့အမြင်ကပြောရမယ်ဆိုလို့ရှင်တော့နံပါတ်1ကငြိမ်းချမ်းဖို့ကတော့အရေးကြီးဆုံးအချက်ပေါ့နော်။ဒေသတစ်ခုကငြိမ်းချမ်းမှဒါနောက်ပြီးတော့ပြည်ပနဲ့ဖြစ်နေတဲ့တိုက်ပွဲလည်းမဟုတ်ဘူး။ဒီပြည်တွင်းမှာကိုအချင်းချင်းဒါဖြစ်နေတဲ့တိုက်ပွဲပေါ့နော်။နှစ်ဖက်စလုံးဟာမှန်တယ်မှားတယ်လို့ကျမအနေနဲ့ကတော့မပြောလို့ဘာလို့ဆိုတော့တိုက်ပွဲတစ်ခုဖြစ်ပြီဆိုတဲ့အမြင်စာပင်ကကျမတို့ပရဟိတသမားအမြင်နဲ့ပြောမယ်ဆိုရင်တော့ဒီတမတော်ဘက်ကဆိုရင်လည်းဒါမိသားစုတွေရှိတယ်တစ်ဖက်ကအေးအေးမှဆိုလို့ရှိရင်လည်းမိသားစုတွေရှိတယ်ဒါပေမဲ့နှစ်ဖက်စလုံးတက်ပို့ပြီးတော့အရေးကြီးတာကတော့မိသားပင်ဖြစ်တဲ့ပြည်သူတွေကပို့ပြီးတော့အရေးကြီးတယ်လို့ကျမအနေနဲ့ကတော့ယူဆတယ်ပေါ့အဲ့တော့ဒေသတွင်းတစ်ခုမှာငြိမ်းချမ်းဖို့ဆိုတာကတော့အရေးကြီးဆုံးအချက်ပေါ့နော်ငြိမ်းချမ်းမှလည်းလက်ရှိကျမတို့ပြည်နယ်ခိုင်ပြည်နယ်အနေနဲ့တိုးတက်မယ်အများကြီးအလောက်ကိုင်ခွဲလန်းနေလေဖြစ်လာမှာ။အဲဒါဆိုလက်ရှိကအရှင်းဆုံးပြောရတော့ရခိုင်ပြည်နယ်ဟာဆင်းရဲဆုံးပြည်နယ်တစ်ခုလို့ကျမတို့အနေနဲ့ဟိုယူဆတယ်သတ်မှတ်တယ်။တကယ်လည်းဆင်းရဲနေပါတယ်လက်ရှိဒေသတွင်းမှာငြိမ်းချမ်းမှုမရှိဘူး။ဘပောင်းဆောင်ကထိုးနှက်မှုခံရတယ်။ပထဝီပြည်ပြည်အနေထားရလည်းသူဟာဟိုတယန်စာတာတော့ပေါ်တယ်။ဒါအကုန်သိကြတဲ့အတိုင်းပဲရခိုင်ပြည်ကတယန်စာတာပေါ်တယ်။သို့တော်ညာဒီတယန်စာတာရဲ့အကျိုးခံစား권ဟာဒေသတွင်းမှာမငြိမ်းချမ်းတဲ့အတွက်ကြောင့်မလို့ပြည်သူတွေလည်းခံစား권မရှိဘူး။အကျိုးအမြတ်လည်းမရအောင်မရတဲ့အပြင်ဒီစစ်ဒုက္ခကြောင့်မလို့တို့ဟာပြေးလွှားသွားနေရပြေးလွှားသွားရတဲ့အတွက်ကြောင့်မလို့လုံခြုံမှုဆိုတဲ့ဟာလည်းတို့မှာမရှိဘူးအဲ့အတွက်ကြောင့်မလို့မြ мян လေးဒီဒေသတွေမှာငြိမ်းချမ်းမှုလိုအပ်တယ်လို့ကျမအနေနဲ့ကတော့ယူဆတယ်ဒါကြောင့်မလို့နံပါတ်1အနေနဲ့လှုပ်ဆောင်မှုဟာဟိုစစ်ပွဲတွေအရင်ဆုံးရက်ဖို့ပေါ့စစ်ပွဲတွေရက်ပြီးသွားမှငြိမ်းချမ်းမှုဆိုတာကလည်းဖြစ်လာမယ်ဒုတိယအဆင့်နဲ့နောက်ဆုံးအဆင့်မှာကျမတို့ကတဆင့်ပြီးတဆင့် step by step အနေနဲ့ဒီတို့တက်ဖို့ကိုကျမတို့အနေနဲ့ပေါ်ဆောင်နိုင်မှာဖြစ်တယ်ပေါ့နော်ကျမကတော့အဲ့ဒါကြောင့်မလို့လောလောဆယ်စစ်ပွဲရက်ဖို့ကနံပါတ်1အရေးကြီးဆုံးလို့ကျမအနေနဲ့ကတော့ယူဆတယ်ပေါ့
လက်နက်ကင်စင်ပြီးမငြိမ်းသေးရွေးဒုက္ခတွေတွေကိုယ့်အိမ်ကိုပြန်ရဖို့ကလည်းအလန့်ဝင်းနေအောင်ပါပါဒါကြောင့်ရခိုင်ဒေသအပါဝင်မြန်မာနိုင်ငံအတွင်းကလက်နက်ကင်ပြိပခါတွေအမြင်အဆုံးချုပ်ငြိမ်းနိုင်အောင်အားလုံးကဝိုင်းဝန်းကြိုးပမ်းကြရမှာဖြစ်တဲ့ဆရာတင်ပြရင်းနဲ့ပဲဒီသတင်းနဲ့အမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝင်ပြပါရှင်ကျမပြင်ပြထွေးပါရှင
်ဂရုပတ်တူတော်ဇွန်လင်အမေရိကန်တခွင်အစီအစဉ်မှာပြည်သူခွင့်ရေးလှရှာမှုခေါင်းဆောင်တဦးလည်းဖြစ်အောက်လွတ်တော်အမတ်တဦးလည်းဖြစ်တဲ့ဂျွန်လူးဝစ်အကြောင်းတင်ပြပေးရမယ် ပန်ခရီးယားကင်ဆာနဲ့မကြသေးခင်ကကွယ်လွန်ခဲ့တဲ့ဂျွန်လူးဝစ်စာပြည်သူ့ခွင့်ရေးလှုပ်ရှားမှုခေါင်းဆောင်တွေနောက်ဆုံးအသက်ရှင်ကျင်းသူလည်းဖြစ်ပါတယ်ကျွန်တော်အောင်ကတင်ပြပေးထားပါရခင်ဗျာပြည်သူ့ခွင့်ရေးလှုပ်ရှားမှုခေါင်းဆောင်တဦးလည်းဖြစ်ပြီးတော့ဒီလှုပ်ရှားမှုရဲ့ရဲရင်တဲ့ချင်းသိတဦးအဖြစ်အတိအမှတ်ပြုခံရသူကတော့ American အလွတ်တော်အမတ်ဂျွန်လူးဝစ်ပါ1965ခုနှစ်ကအသားရောင်ခွဲခြားမှုစံကျင်းလှုပ်ရှားမှုတွေမှာသူဟာဥဆောင်ပါဝင်ခဲ့ပြီးရဲတွေရဲ့ရိတ်နှက်တာကိုခံခဲ့ရသူပါသူဟာ American Outlook dot mat တူအဖြစ်နှစ်ပေါင်းဒေါ်လာတောင်းထမ်းဆောင်ခဲ့ပြီးတဲ့နောက်အသက်80အရွယ်မှာကွယ်လွန်ခဲ့ပါတယ်2019ခုနှစ်ကွန်ဆွန်ကနီဒီဇင်ဘာလနောက်ပိုင်းမှာပန်ခရီးယားကင်ဆာဝေဒနာခံစားနေရကြောင်း Mr. Lewis ကကြေညာခဲ့ပါတယ်အခုလိုအနေအထားမျိုးတစ်ခါမှမကြုံမှုသေးဘူးလို့လည်းသူကပြောပါတယ်လူတော်ကိုကြီးစိုးထားတဲ့ပါတီကြီးနှစ်အလုံးကအတိအမှတ်ပြုထားခြင်းခံရသူဖြစ်သလိုဂျော်ဂျီယာပြည်နယ်ဒီမိုကရက်တူရဲ့ခေတ်အဆုံးသတ်သွားတာလည်းဖြစ်ပါတယ်ဂျော်လူးဝစ်စာအဓိကပြည်သူ့ခွင့်ရေးလှုပ်ရှားမှုခေါင်းဆောင်6ဦးတွေကအသက်အငယ်ဆုံးဖြစ်ပြီးနောက်ဆုံးအသက်ရှင်ကျန်ရစ်ခဲ့သူဖြစ်ပါတယ်အသားရောင်ခွဲခြားမှုတောင်းဆိုလှုပ်ရှားမှုရဲ့ခေါင်းဆောင်ဒေါက်တာမာတင်လူသာကင်းဂျူနီယာဦးဆောင်တဲ့အဖွဲ့မှာပါဝင်ခဲ့တဲ့မစ္စတာလူးဝစ်စာသွေးဆုပ်နဲ့တင်းငွေလိုလူတီများတဲ့အလဘားမာပြည်နယ်ဆယ်မန်မျိုးကအက်မန်ပက်တက်စ်တရားပေါ်ဖြတ်ပြီးတော့ချီတက်တာမှာဇနပြသူ6လောက်ကိုဦးဆောင်ခဲ့သူအဖြစ်လူတီများပါတယ်
And I'm saying that this is an unlawful assembly. You have to disperse. You are ordered to disperse. Go home or go to your church.
လူရဲရရှိကဆနပြသူတွေလူစုခွဲဖို့နဲ့အဲ့နောက်ရိုက်နှက်ဖြုတ်ခွဲခံခဲ့ရတာပါအသက်25နှစ်အရွယ်ဂျွန်လူးဝစ်စာရဲရဲရဲနဲ့တောင်ခံရတာကြောင့်ဥကောင်းကွန်အကွဲပြီးတော့အဲ့လိုရဲနဲ့ခံရတဲ့ပုံရိပ်တွေကိုရုပ်မြင်သံကြားကနေပြသတဲ့အခါမှာအမေရိကန်တနင်္ဂနွေလုံးတောင်ပိုင်းပြည်နယ်ကအသားရောင်ခွဲခြားဖိနှိပ်မှုတွေကိုအာရုံစိုက်ခဲ့ကြပါတယ်။အဲ့နောက်ရက်သိမ့်မကြခင်မှာပဲသမရလင်ဒန်ဂျွန်ဆင်ကအသားရောင်မခွဲခြားပဲမဲပေးပိုင်ခွင့်ဥပဒေကိုလွှတ်တော်ကအတည်ပြုဖို့တိုက်တွန်းဖိအားပေးခဲ့ပြီးအဲ့ဒီနှစ်နောက်ပိုင်းမှာပဲလက်မှတ်ရေးထုတ်အတည်ပြုနိုင်ခဲ့ပါတယ်။ဒီဥပဒေသစ်အရလူမဲတွေမဲပေးခွင့်ပိတ်ပင်ထားတာကိုအဆုံးသတ်လိုက်တာပါ။အခုလိုအခွင့်အရေးရဖို့အတွက်ဒေါက်တာမာတင်လူသာကင်းနဲ့ခေါင်းဆောင်တွေဟာတစ်မျိုးပြီးတစ်မျိုးလှည့်လည်စီယုံဟောပြောခဲ့ကြတာပါ
။ Today when you walk arm in arm across this bridge, no one would beat us. No one would turn us.
အခုခါမှာဒီစကားပေါ်ဖျက်ချောက်တဲ့အခါဘယ်သူကမှကိုယ့်ကိုယ်လာရိုက်နှက်မှာမဟုတ်ပါဘူးဘယ်သူကမှလည်းဆေးရည်တိုင်းထွာမှာမဟုတ်ပါဘူးမဲပွေခွင့်ဆိုတာအတွက်လည်းဘယ်သူကမှအသက်စည်သေးစရာမလိုတော့ပါဘူးတမိုင်းကတက်တည်ပြပြီးပါပြီ1965ခုနှစ်မတ်လ9ရက်နေ့မှာကျွန်တော်တို့ချစ်တဲ့အမေရိကအတွက်အသက်စည်သေးဖို့အစဉ်သစ်ဖြစ်နေခဲ့တဲ့ဆိုတာကိုအတိတ်တမိုင်းကအမြဲတည်ပြီးနေပါတယ်လို့ဆိုပြီးတော့ဒီတိုးတက်လာတဲ့ဒီကနေ့ခေတ်အနေအထားကိုမစ္စတာလူးဝစ်ကရှင်းပြသွားတာပါ1963ခုနှစ်တုန်းကလူနှစ်သိန်းကျော်တက်ရောက်ခဲ့တဲ့ Washington DC ကဆန္ဒပြပွဲမှာလဲမစ္စတာ Lewis ဦးဆောင်ပါဝင်ခဲ့ပါတယ်ဒေါက်တာ Martin Luther King ရဲ့နာမည်ကျော် I have a dream ဆိုတဲ့မိန့်ခွန်းမပြောခင်မှာသူဟာလူလူကိုဟောပြောခဲ့ပါသေးတယ
် We march today for jobs and freedom but we have nothing to be proud of
အလောက်ကန်ခွင်လန်းနဲ့လွတ်လပ်မှုအတွက်ကြီးတဲ့တောင်းဆိုနေတာပါဒါပေမဲ့လည်းဂုဏ်ယူစရာမရှိပါဘူးလောကလာစားအ ਨੇ ချင်းသာရတဲ့လူတွေလုံးဝမရတဲ့လူတွေတိမ့်တဲ့ချီကြီးနေရာမှာကျွန်တော်တို့နဲ့အတူရှေ့မနေခဲ့ကြပါဘူးဒီခံပြီးစောက်မှာဆိုတဲ့လူတွေကိုလည်းပြောကြမှာတယ်ကျွန်တော်တို့ဆက်တန်းကြီးမခံနိုင်တော့ပါဘူးကျွန်တော်ရဲ့လွတ်လပ်မှုကိုနည်းနည်းစီမလိုချင်ပါဘူးအခုချက်ချင်းအားလုံးလိုချင်ပါတယ်လို့ဂျွန်လူးဝစ်ကပြောသွားတာပါအခုလိုဇွန်နေဘဲနဲ့တောင်းဆိုလို့ရှာမှုတွေကြောင့်ခွဲခြားဖိနှိပ်မှုတွေရှိနေတဲ့တောင်ပိုင်းပြည်နယ်ကိုအစိမ့်စိမ့်အမွန်မှဖြစ်အောင်လုပ်ပြီးတော့ဖျားသခင်နဲ့ဒီမိုကရေစီပုံရိပ်တစ်ခုတည်းအဖြစ်အသွင်ပြောင်းပြန်ဆိုပြီးတော့သူကပြောဆိုခဲ့ပါတယ်။အဲ့ဒီတုန်းကအတွေ့အကြုံကိုသူကအခုလိုပြန်ပြောပြပါတယ်
။ I stood up and went straight to the podium. I looked to my right and I saw hundreds and thousands of young men.
မတထရပြီးတော့စကားပြောစင်မြင့်စီကိုတွားလိုက်ပါတယ်။ကျွန်တော်ရဲ့ညာဘက်မှာတော့ဒီတောင်ပိုင်းပြည်နယ်မှာဒန်းတူညီမြအခွင့်အရေးရအောင်ကြိုးပမ်းခဲ့တဲ့လူငယ်လူရွယ်တွေရာနဲ့ချီပြီးတော့တွေ့ရပါတယ်။ ဘယ်ဘက်ကိုကြည့်လိုက်တဲ့အခါမှာလည်းသစ်ပင်တွေပေါ်ကနေတက်ကြည့်နေတဲ့လူတွေကိုတွေ့ရပါတယ်။ပြီးတော့ရှေ့တဲ့တဲ့ကိုကြည့်လိုက်တဲ့အခါမှာတော့ကျွန်တော်သိလိုက်ပါပြီ။ကျွန်တော်အကောင်းဆုံးလုပ်ဖို့လိုအပ်နေပြီးတော့အကောင့်ထဲပေါ်ရမယ်ဆိုတဲ့တနိဋ္ဌာန်ချမှတ်နိုင်လိုက်ပါတယ်။အတက်နိုင်ဆုံးပေးဆက်သွားမယ်ဆိုပြီးတော့လည်းကိုယ့်ဘာသာအထက်ထက်အခါကပြောနေမိပါတယ်လို့ဂျွန်လူးဝစ်ကပြောသွားတာပါ။အမေရိကန်ပြည်ထောင်စုမှာတားရောင်ခွဲခြားမှုဟာအရင်တုန်းကလောက်ထင်းထင်းပေါ်ပေါ်ရှိနေပေမဲ့လည်းယနေ့အချိန်ထိတော့ဆက်တော့ရှိနေသေးပဲဆိုပြီးတော့သုံးသက်သူတွေကထောက်ပြကြပါရယ်။မကြသေးခင်လပိုင်းတွေအတွင်းတုန်းကလည်းလူမဲအမျိုးသားတဦးကိုလူလူရဲရရှိတွေကဖမ်းဆီးရင်တည်ဆုံးသွားတဲ့အဖြစ်မျိုးဟာတမိုင်းကအကြီးတန်းဖြစ်ရတဲ့ကိုမေ့ဖျောက်လို့မရအောင်သတိပေးနေတယ်လို့လည်းဖြစ်နေတာပါ
။ We have made some progress. We come a distance.But we still have a distance.
တိုးတက်မှုတွေရှိခဲ့ပါတယ်။လှုပ်ခဲတာတွေရှိသလိုဆက်ပြီးတော့လောအမာတွေလည်းရှိနေပါတယ်။အခွင့်အလမ်းနဲ့လွတ်လပ်မှုအတွက်ခရီးရှည်ဆက်ချီတက်ရမှာပါ။အနည်း90လောက်ကြာပြီးတဲ့အထိရာထောင်မကတန်းနဲ့ချီတဲ့ကျွန်တော်တို့သွေးချင်းသားချင်းတွေအလုတ်လက်မဲ့ဖြစ်နေပါတယ်ဆိုပြီးတော့သူကထောက်ပြသွားတာပါ။1982ခုနှစ်မှာတော့ဂျော်ဂျီယာပြည်နယ်အက်တလန်တာမြို့အုပ်ချုပ်ရေးကောင်စီအဖွဲ့ဝင်ဖြစ်သူကရွေးချယ်ခံရပြီးနိုင်ငံရေးအုပ်ချုပ်မှုဘက်မှထဲထဲဝင်ဝင်ပါဝင်လာခဲ့ပါတယ်။1986ခုနှစ်မှာတော့ဒီမိုကရက်လူနည်းစုအောက်လွှတ်တော်အမတ်ဖြစ်လာခဲ့ပါတယ်။2006ခုနှစ်မှာတော့ဒီမိုကရက်တွေဟာအောက်လွှတ်တော်မှာအင်အားကောင်းလာပြီးတော့သူဟာပါတီညီညွတ်ရေးနောက်ွယ်ကနေဦးဆောင်ကြိုးပမ်းသူတူဖြစ်လာပါတယ်
။ Our nation is in need of healing. A presidential commission is an important and needed step toward building a bridge.
ကျွန်တော်နိုင်ငံမှာစိတ်ဝမ်းကွဲရမှုတွေဆုံးသက်ပြီးတော့ပြန်လည်သစ်မြတ်ဖို့လိုအပ်နေပါတယ်။သမ္မတရဲ့ဦးဆောင်တဲ့ commission တရဟာအရေးကြီးပြီးတော့လူမျိုးရေးအပေါ်အခြေခံတဲ့စိတ်ဝမ်းကွဲပြားမှုတွေကိုပေါင်းကူးပေးဖို့လိုအပ်နေပါတယ်။မတူကွဲပြားတဲ့လူမျိုးစုတွေကြားတွေ့ဆုံဆွေးနွေးအဖြစ်ရှာကြမယ်။နိုင်ငံလုံးဆိုင်ရာညီလာခံတရက်ကျင်းပပေးဖို့တမရကိုတောင်းဆိုပါတယ်လို့ Mr. Lewis ကပြောသွားတာပါ။လွှတ်တော်အမတ်တန်းတစ်ချောင်းမှာလည်းသူကအခြေခံလူရင်းစားတွေဘက်ကနေရက်တီးပြီးဥပဒေပြုရေးကြိုးပမ်းခဲ့ပါတယ်။သူကွယ်လွန်သွားတဲ့အခါမှာတော့နောက်ဆုံးအကြိမ်အနေနဲ့ Alabama ပြည်နယ်ဆယ်မမျိုးကအက်ဒမန်ပတက်စ်တရားပေါ်မှာသူ့ရဲ့ရုပ်အလောင်းကိုဖျက်ဆီးပြီးတော့ဂုံပြူတည်ဆောင်ခဲ့ပါတယ်။အဲဒီနောက်မှာတော့ဝါရှင်တန်ဒီစီကပင်မလွှတ်တော်အဆောက်အဦကြီးစီတည်ဆောင်ပြီးတော့ဂုံပြူကြပါတယ်။နောက်ဆုံးမှာတော့ဂျော်ဂျီယာပြည်နယ်အက်တလန်တာမြို့မှာသူ့ရဲ့ရုပ်အလောင်းကိုမြုပ်နှံပြုခဲ့ပါတယ်ခင်ဗျာ။
အခုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျမခင်မျိုးသက်ပါ။ကမ္ဘာတစ်လွှာကူးစက်ပြန့်နှံ့နေတဲ့ COVID-19 ရောဂါအတွက်ထိရောက်တဲ့ကုသဆေးတွေကာကွယ်ဆေးတွေထုတ်နိုင်ဖို့စူးစမ်းနေတာဘယ်အချိန်နဲ့ရောက်နေပါပြီလဲ။ယူတာပြည်နယ်ဘရီကန်မန်တက္ကသိုလ်ကအနုစည်းဝပေးတာဘွဲ့လွန်ကျောင်းကြီးမတ်ခင်ဇာဝင်းပြည်ကိုနင်းနံပေးတင်ပြပေးပါပါ။
အစင်းမှာဆိုရင်တော့နောက်ဆုံးသိတဲ့ဟာက dexamethasone ဆိုတာသူအယောင်ကျစီပေါ့နော်အယောင်ကျစီကိုဒီ emergency use authorization ဆိုတဲ့ဟာပေးထားတယ်ပေါ့နော်အဲ့ဒါကသူပြိုင်ထန်ယောဂသမားတွေကိုသုတ်ရောင်တဲ့ဟာကိုတတ်ပါစေအောင်လို့သူကအဲ့ဒီဟာကိုချပြီးအယောင်ချပြီးတယ်ဆိုတဲ့ဟာပေါ့နော်အဲ့ဒီဟာကုသဆေးနေရာမှာနောက်ဆုံးအသိလောက်ထားရှိပါတယ်ကာကွယ်ဆေးဟာဆိုလို့ရှိရင်တော့ Johnson & Johnson တို့ US အခြေစိုက်ကုမ္ပဏီကြီး9ခုပေါ့နော်အဲ့ဒီ9ခုမှာသူတို့ကာကွယ်ဆေးအနေနဲ့ထုတ်နေတယ်ဆိုတဲ့ဟာကို focus လုပ်ထားပါတယ်အခု
American နိုင်ငံမှာဒီဆေးရုံတွေတော်တော်များများမှာ Remdesivir ဆိုတဲ့ဆေးကိုပေါ့နော်တော်တော်များများနဲ့တုံးကြတယ်ဒါပေမဲ့ဒီအရေးပေါ်လူနာအတွက်ပဲပေးတုံးသေးတယ်ပေါ့နော်ဆိုတော့ဒီ Remdesivir ဆေးအကြောင်းနည်းနည်းပြောပြပေးပါ
သူကစပြီးတော့ထုတ်တာကတော့ Ebola virus အတွက်ကိုထုတ်တာပေါ့နော်ဒါပေမဲ့သူအဲ့ဒီအတွက်ကိုအသုံးမပြုလိုက်ရအောင်သူကအကျိုးသိပ်မထူးကြပါဘူးအခုဒီနောက်ပိုင်းဒီ COVID-19 နဲ့အတွက်ကြားတဲ့ခါကျတော့မှသူအကျိုးထူးတယ်ဆိုတာလေးဟာတွေ့တယ်တွေ့တယ်ဆိုတဲ့ခါကျတော့သူတို့အဲ့ဒါမှစပြီးတော့သုံးကြတယ်ပေါ့နော်သူ့ကိုကြတော့ဒီ virus ကိုခုခံပေးတယ် virus ကိုဓာတ်လိုက်တိုက်ထုတ်ပေးတယ်ပေါ့နော် virus ကိုဓာတ်လိုက်တိုက်ထုတ်ပေးရတော့ကြောင့် antiviral လို့ခေါ်တယ်သူကခုနကတော့ဒီ dexamethasone နဲ့ရှင်းမယ်ဆိုလို့ရှင်ဟိုကကြတော့ virus ကိုထိတာမဟုတ်ဘူးဟိုကကြတော့ဒီ virus ကြောင့်ဖြစ်လာတဲ့အကျိုးဆက်ရောင်တဲ့ဟာတွေပေါ့နော် inflammation ရတယ်ဆိုတဲ့ပြင်းထန်အဆုတ်ရောင်ဆိုတဲ့ဟာမျိုးတွေကိုထပ်ပြီးတော့မဖြစ်အောင်သူကထိန်းပေးတယ်ဒီဘက်ဒီ remdesivir ကြတော့သူက virus ကိုထပ်ပြီးတော့ပွာလို့မရအောင်လို့သူကပိတ်ပေးတယ်နောက်ခုကတားကြက်လုပ်တဲ့အချိန်မတူဘူ
းဆရာဒီ Remdesivir ဆေးကိုသုံးလို့ရှင်ချိန်တိုတိုအတွင်းမှာလူနာတွေပြန်ပြီးထူထောင်ထောင်ဖြစ်တယ်လို့ပြောတာအဲဘာကြောင့်များဒီလိုမျိုးဖြစ်တာလဲနည်းနည်းရှင်းပြပေးပါလား
လူနာကဒီ runner city ကမပေးရနဲ့ပေးရနှစ်ခုရှင်းလိုက်မယ်ဆိုရင်မပေးတဲ့လူကသူကအချိန်ဥမာ15ရက်ကြာမယ်ပေါ့နော်15ရက်ကြာမယ်ဒီပေးတဲ့လူကကြာတော့17ရက်ကြာမယ်ဆိုတော့အဲ့လိုအချိန်တိုတိုနဲ့ true runner ပြန်ဖြစ်တယ်ဆိုတော့သူကဒီဆေးကဘလူရဲ့ဆဲတွေထဲမှာဝင်နေပြီးတော့ပွားနေတဲ့ virus ကိုသူကမပွားအောင်လို့သူကဝင်ပြီးပိတ်ပြီးလိုက်တယ်ပေါ့အဲ့ဒီတော့ကြောင့်မို့ဟိုရှိနေတဲ့ virus တွေကသူကလည်းသူအချိန်တိုင်းလာသူ့တက်တန်းတစ်ခုရောက်သွားပြီးတဲ့ခါကျရင်သေးသွားတယ်။သေသွားပြီးတဲ့ခါကျရင်ကြံတဲ့ဟာထပ်ပြီးမျိုးဆက်ပွားလို့မရတော့ဘူးဆိုတော့အဲ့ဒီမှာလူကပြန်ပြီးတော့နလန်ပြန်ထလာတာပါ
။ဆိုတော့ remdesivir ကိုအခုလဲဒီရောဂါအတွက်ဆက်ပြီးတုံးနေတော့မယ်လား
။တုံးနေတော့မယ်။ remdesivir က first line အနေနဲ့တုံးတဲ့ဟာလိုမျိုးဖြစ်သွားတယ်။သူကဒီ covid နဲ့ရောက်ရောက်ချင်းလူတွေမှာဆိုလို့ရှိရင်သူတို့ကိုအကျော်လဲထိုးသွင်းတာပေါ့နော်။အကျော်ထိုးတာ standard care အနေအမှာတခြားဆေးရုံမသုံးတော့ဘဲ remdesivir ကိုသူကတုံးလိုက်တယ်။ဟို dexamethasone ဆောင်းကကြတော့ရောဂါပြင်းထန်တဲ့သမားတွေကိုကြတော့တအားကြီးဟိုအဆုတ်တွေအရန်ရောင်နေတယ်။ဘာညာဆွဲခါကျရင်အဲ့ခါကျရင်သူတို့ထည့်ပြီးတော့တုံးတယ်။ဟုတ
်ဆရာအခု COVID-19 နဲ့ပတ်သက်တဲ့စီးရီးထဲမှာဒီ dexamethasone ကို Britain ကသိပ္ပံပညာရှင်တွေကဒီဟာသုံးတာအကျိုးရှိတယ်လို့သူတို့စပြီးပြောပါတယ်။ dexamethasone က COVID-19 ဒီရောဂါ virus အတွက်ဘယ်လိုများသူအလုပ်လုပ်လဲနည်းနည်းရှင်းပြပေးပါ
။ဟုတ်ကဲ့ပါ။သူကအဲ dexamethasone ကပုံမှန်တိုင်းပြောရမယ်ဆိုလို့ရှိရင်သူကအဲ့လိုအဆင့်အညစ်ရောင်လေးပါးနာသမားတို့ကင်ဆာရောဂါအချို့အဲ့လိုမျိုးပေါ့ပြင်းထန်တဲ့ကင်ဆာရောဂါသမားတွေအရန်နာကျင်နေဆိုတဲ့ဟာမျိုးတွေမှာအနာသက်သာအောင်လို့ဟိုပေးတယ်ဆိုတဲ့သဘောမျိုးပဲပေးကြတယ်။တချို့ဓာတ်မတည့်တဲ့ allergy အရန်ပြင်းတဲ့ဟာမျိုးတွေဆိုလို့ရှိရင်လည်းသူတို့အဲ့ဒီ dexamethasone ပေးတယ်ပေါ့နော်။နောက် TB အဆုတ်ရောင်အဲ့လိုမျိုးဟာမျိုးတွေမှာဆိုလို့ရှိရင်လည်း antibiotic နဲ့တွဲပေးတယ်ဆိုတဲ့ဟာမျိုးတွေတော့ရှိတယ်။ဒါပေမဲ့အဓိကလုံးဆောင်တဲ့ဟာကအရောင်ကျတဲ့ဟာပဲ။သူကဒီ covid ကိုကာကွယ်တာတို့ဘာလို့လဲလုပ်လို့မရဘူး။ဟိုသူမျိုးကပေါက်ထားမယ်ဆိုတဲ့ဟာမျိုးလည်းလုပ်လို့မရဘူးပေါ့နော်။သူကမြန်မာနိုင်ငံမှာဆိုလို့ရှိရင်သူကဟို prednisolone ဆိုတဲ့ဟာမျိုးလူတွေကြားဖို့မယ်နေတူတယ်။သူကဒီ steroid သဘောမျိုးပဲပေါ့နော် prednisolone နဲ့မတိုးတော့တဲ့လူတွေဆိုလို့ရှိရင် dexamethasone ပေးကြတဲ့ဟာရှိတယ်။ဆိုတဲ့အခါကျတော့သူကပြင်းနဲ့အယောင်ကျစေ steroid ပါစေပေါ့နော်။ဆိုတဲ့အခါကျတော့ဒီတိုင်းအလကားတွေအလကားတော့မသုံးသင့်ဘူးနော်။ကြိုတင်ကာကွယ်တယ်ဆိုတဲ့ပုံစံမျိုးနဲ့သုံးမယ်ဆိုတာမျိုးကတော့မဖြစ်သင့်ဘူးပေါ့နော်။ covid မှာသုံးတယ်ဆိုတဲ့ဟာလည်းအဓိကကသူက virus ကိုကာကွယ်ဖို့အတွက်မဟုတ်ဘူး။ virus ကိုတိုက်ထုတ်ဖို့အတွက်လည်းမဟုတ်ဘူး။virus ကြောင့်ဖြစ်နေရတဲ့လူတွေအနာသက်သာလို့သက်သာညာအဆုတ်ရောင်တဲ့ဟာတွေအယောင်ကျလို့ကြတယ်အဲ့လိုမျိုးနဲ့ပြီးပြီးတော့ထောက်ကူပေးတဲ့တပည့်မျိုးတွေ
ဒီမတန်ရင်တော့ငှက်ဖျားရောဂါအတွက်ပေးတဲ့ဒီ hydroxychloroquine ဆေးတွေကို testing တွေလုပ်တယ်ပေါ့နော်ဆိုတော့အဲ့အခြေအနေလေးနည်းနည်းပြပြပေးပါအခုတော့ဒါဆက်ပြီးတော့ဆန်းတုံးမယ်လား
ဂျူက15ရက်နေ့အဲထုတ်ပြန်တဲ့အရာတော့ဒီ hydroxychloroquine ကိုသုံးတဲ့လူ group နဲ့မသုံးတဲ့ group နဲ့နှစ်ခုရှင်တဲ့ဟာမှာအကျိုးသိတာထူးခြားတယ်ဆိုတဲ့ဟာမရှိဘူးဆိုပြီးတော့သူကသူ့ကိုအသုံးပြုတဲ့ဟာပြန်ပြီးရုပ်ထားတယ်ဆိုပြီးတော့သူတို့ပြောထားတယ်အကျိုးထူးလို့ထူးခြားဆိုပြီး hydroxychloroquine နဲ့စပြီးတော့ဆန်းသက်ကြည့်တယ် result တွေပြန်ရတဲ့အရာမှာဆိုလို့ရှိရင်တိုက်ပြီးထူးခြားမှုတိတ်မရှိဘူးဆိုပြီးတော့သုံးတဲ့ဟာကိုခဏပြန်ပြီးပြတ်ထားတယ
်ဒီကဆံဝန်ကြီးတွေကပြောနေကြတော့ COVID-19 အတွက်ဆေးရဆိုလို့ရှိရင်ဒီနှစ် 2020 နှစ်ကုန်လုံးမှာရမယ်လို့ပြောတယ်တချို့ကလည်းဒီလောက်မြန်မြန်ကြီးမရနိုင်ဘူးပေါ့နော်။ဘာကြောင့်ကြာလဲဘလောက်လောက်ကြာနိုင်လဲနည်းနည်းပြောပြပေးပါ
။ဘာလို့လဲဆိုတော့ဒီ normal FDA ရဲ့ clinical trial process ကသူကကြာတယ်။ဘာလို့လဲဆိုတော့သူရဲ့ဒီအဆင့်ဆင့်ပေါ့နော် phase 1 phase 2 phase 3ဆိုပြီးတော့30အဲ့လိုမျိုးခွဲပြီးတော့စစ်ကြတယ်။စစ်ပြီးတဲ့အခါကျလို့ရှိရင်လူရဲ့သူနလန်ပြန်ထပြီးသားလို့ရှိရင်တော့ဘလောက်ထိအကျိုးထူးရဲဆိုတဲ့ဟာလေး။အဲ့ဒါတွေကိုတိုင်းပြီးတော့သူကပြန်ပြီးတော့လူရဲ့အရေးတော့လဲ phase 1ဆိုလို့ရှိရင်10ခန်းနဲ့ phase 2ဆိုလို့ရှိရင်10ခန်းနဲ့ phase 3ဆိုလို့ရှိရင်1000ခန်းဆိုတဲ့ဟာမှာသူကအဲ့လို3000 4000 5000 6000အဲ့လိုမျိုးလူအုပ်ကိုလူတော့ရတဲ့အတွက်ကြောင့်မလို့လူရဲ့ဒီ racial background သူရဲ့နောက်ခံဘာ complication ရှိတယ်နောက်ခံယောဂအရာစုံတွေကိုကြားအောင်လည်းတစ်ခါပြန်ပြီးတော့ sit down ပြရအဲ့တော့အဲ့ဒါတွေကိုလောရတဲ့အကြောင်းမျိုးအချိန်ရတော့ပုံမှန်တိုင်းဆိုရင်ကြာတယ်ကြာတာကပြပြီးတော့ဆေးအသစ်တစ်ခုပေါ်လာနေပြီးတော့နောက်ဆုံး phase 3ပြီးတဲ့အထိဆိုလို့ရှိရင်9နှစ်လောက်ကတော့အနည်းဆုံးကြာတယ်ဒါဆေးအသစ်ကိုကျွမ်းပြောတာပေါ့နော်ဒါပေမဲ့အခုဒီမှာလူတွေရတယ်ဖြစ်တာရအများကြီးဆိုတော့စမ်းရတဲ့ဟာလည်းဘောင်နဲ့ကျင်လာတယ်ပေါ့နော်စမ်းရတဲ့ဟာတစ်ချိန်ထဲမှာပဲလူအများကြီးကိုစမ်းနိုင်တယ်ဆိုတဲ့ဟာဖြစ်လာတယ်ဆိုတော့ခါကြတော့တကယ်တမ်းသူတို့အမှပြောတယ်ဆရာကြီးပြောတယ်ဒီနှစ်ကုန်တော့လောက်ကိုရောက်နိုင်တယ်ဆိုတဲ့ဟာတော့ညှော်လင်းတာညှော်လင်းလို့ရတယ်ဒါပေမဲ့ဟိုဒါသူအချိန်တိုင်းတာတကူကတော့သူ့ရအစေးကိုတော့အလုံးလုံးတဲ့အချိန်ကိုတော့နောက်ဒီယောဂဖြစ်နေလူတွေကတတ်တာတဲ့ဟာကိုပြန်ပြီးတော့ချိန်ရတယ်ဆိုတော့ခါကြတော့ကျွန်မကိုယ်ပိုင်အမြင်နဲ့ပြောတာတော့ရမလားမရမလားဆိုတော့ဒါကျွန်မတို့ကလည်းမသိချဘူးပေါ့
မခင်စားဝင်းပြည့်ပြောကြားခြင်းတွေပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ကဏ္ဍကိုဒီမှာပဲကျန်လာလိုက်ပါစေ။နောက်တစ်ပတ်မှာအတူဆုံးကြပါမယ်။
American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။ American နိုင်ငံသားဝင်ကြီး Mike Pompeo က Iowa ပြည်နယ်မှာမကြသေးခင်ကဘာသာရေးလွတ်လပ်ခွင့်ကြောင်းပြောကြတာမှာဘာသာရေးလွတ်လပ်ခွင့်ဟာကျွန်ုပ်တို့ရဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာဖော်ပြထားတဲ့ပထမဆုံးလွတ်လပ်ခွင့်ကြီးဖြစ်တယ်လို့ပြောကြလိုက်ပြီးကျွန်တော်တို့အစိုးရကိုလမ်းပြပေးနေတဲ့အဲ့ဒီမွေးရပါအခွင့်အရေးကိုအထူးလေးစားပါတယ်လို့ပြောပါတယ်။နိုင်ငံအများပြားမှာဘာသာရေးကြလက်လက်ခွင့်ဟာချင်းချောက်ခံနေရတာပါ။ဝင်ကြီးပုံပေယောကပဲကဘာတပွင့်လူ9ဦးမှ4ဦးကဒီဘာသာရေးလက်လက်ခွင့်အပြည့်ဝမခံစားကြရဘူးလို့ပြောပါတယ်။မိမိတို့ရဲ့ယုံကြည်ချက်ကိုလွတ်လပ်စွာအသုံးချလူတွေရဲ့ဘဝတွေတိုးတက်လာစေဖို့အတွက်အမေရိကန်ပြည်ထောင်စုဟာအဲ့ဒီအခြေခံအခွင့်အရေးတွေချိုးဖောက်တဲ့နိုင်ငံတွေကိုဖော်ထုတ်ပြောဆိုနေတာပါဝင်နီလန်ပေါင်းစုံကိုအသုံးပြုနေပါတယ်။ဝန်ကြီးပုံပေယောက
You called out China's war on faith. It's mass detention of Uyghurs. It's godless decisions to
ဒီနိုင်ငံဟာသက်ဝင်ယုံကြည်ကမ်းရှိုင်းမှုပေါ်စစ်စင်ရေးလုပ်နေတယ်လို့ကျွန်တော်တို့ကြဲကြဲလောင်လောင်ပြောထားပါတယ်။ Uyghur လူမျိုးတွေကိုအစုလိုက်ဖမ်းဆီးထိန်းသိမ်းနေတာတွေ Christian ဖျားเจ้าတွေမှာပြည်ညတ်တော်ဆယ်ပါးဖော်ပြထားတာကိုအထွေထွေတွင်ရမှုရှိရဲ့ဇကားတွေနဲ့အစားထုတ်ဖို့ဖျားတရားမဲ့ဆုံးဖြတ်နေတာတွေကိုအများသိအောင်ထုတ်ဖော်ပြောဆိုခဲ့ပါတယ်လို့ပြောသွားတာပါ။လွန်ခဲ့တဲ့နှစ်နှစ်အတွင်းမှာအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနအနေနဲ့ဘာသာရေးလွတ်လပ်ခွင့်ညှင့်တင်ပေးဖို့ဝန်ကြီးဆင့်ဘာသာရေးဆွေးနွေးပွဲနှစ်ခုကျင်းပပေးခဲ့ပါတယ်။အဲ့ဒီမှာဘာသာရေးလွတ်လပ်ခွင့်ရဲ့အခြေခံအခွင့်အရေးတွေကိုကာကွယ်ပေးဖို့မျှော်မှန်းချက်နဲ့ကမ္ဘာတစ်ဝှမ်းကနိုင်ငံခေါင်းဆောင်တွေနဲ့ဘာသာရေးခေါင်းဆောင်တွေစုဝေးတက်ရောက်ခဲ့ကြပါတယ်။အမေရိကန်နိုင်ငံအနေနဲ့ကမ္ဘာတစ်ဝှမ်းကပြည်သူတွေရဲ့အခြေခံလွတ်လပ်မှုတွေကိုကာကွယ်ပေးဖို့အလေးနဲ့တန်တိထန်ချထားပါတယ်။ဝန်ကြီးပွန်ပီယိုကပဲဒီတန်ထိတ်ထံကနိုင်ငံကိုတီထောင်ခဲ့ကြတဲ့ပြည်သူ့ကာကြီးတွေရဲ့ဂုဏ်ယူခဲ့တဲ့သမိုင်းမျိုးလည်းဖြစ်တယ်။သူတို့အနေနဲ့လွတ်လပ်ရေးကြေညာစာတမ်းနဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေမှာပါတဲ့တီးခြားခွဲထုတ်လို့မရတဲ့မိုးရပါသက်သက်မှမဲ့ရပိုင်ခွင့်တွေကိုအမေရိကန်ပြည်သူတွေအတွက်အာမခံနိုင်မဲ့တန်ထိတ်ထံအပေါ်မှာအမေရိကန်နိုင်ငံကိုထူထောင်ခဲ့တာပါလို့ဆက်ပြောခဲ့ပါသေးတယ်။ဝန်ကြီးပွန်ပီယိုကပဲကျွန်တော်တို့ရဲ့နိုင်ငံသားမူဝါဒကိုအဲ့ဒီခံယူချက်ပေါ်မှာအခြေခံရမယ်လို့လည်းကြေညာခဲ့ပါတယ်။ဒါအပြင်ဒီတန်တိထံကြောင့်ပဲကျွန်တော်တို့ဟာကမ္ဘာပေါ်မှာလွတ်လပ်မှုအတွက်တောက်ပတဲ့ရှေ့ဆောင်လမ်းပြချက်အဖြစ်ယက်တည်နိုင်တယ်။ကျွန်တော်တို့နိုင်ငံတိုင်းဘူဝါဒအင်ဒိုဂျီကိုလည်းမာချောတဲ့ကြောက်ဆိုင်လိုခိုင်မာတဲ့ကျွန်တော်တို့နိုင်ငံထူထောင်ခဲ့ခြင်းကအခြေခံခဲ့တဲ့ဒီစံနှုန်းတွေပေါ်မှာတည်ဆောက်ထားတာပါလို့သူကဆက်ပြောခဲ့ပါတယ
်။ယန်ကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြီးပါပြီ။
စနေနေ့ကတဲ့ရင်လွာတွေနဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာအခုဆက်လက်ပြီးတရင်ချင်းချုပ်ကိုတင်ပြပေးတော့ပါမယ်အမေရိကန်ပြည်ထောင်စုတဲ့ COVID-19 ကာကွယ်ဆေးမကြခင်လပိုင်းတွင်ရနိုင်မယ်လို့မျှော်မှန်းထားကြောင်းအမေရိကန်ကုသရောဂါဆိုင်ရာပညာရှင်ဒေါက်တာအန်တိုနီဖောက်ချီကတောက်ကြနေကအမေရိကန်လွှတ်တော်အမတ်တွေကိုပြောပါတယ်ကာကွယ်ဆေးကိုလူတွေ threat ဆန်တွေနဲ့ဆန်းသက်လို့ရရှိထားတဲ့အချက်လက်တွေအရသူ့အနေနဲ့တတိတကြီးနဲ့အကောင်းဘက်ကိုမျှော်မှန်းထားကြောင်းဒေါက်တာဖောက်ချီကပြောပါတယ်ဟောင်ကောင်ဥပဒေပြုကောင်စီရွေးကောက်ပွဲတွေရှေ့ဆိုင်လိုက်တာဟာဒီမိုကရေစီစနစ်ကိုအားနည်းအောင်လုပ်တာဆိုပြီးအမေရိကန်သမ္မတအင်ပီရိုကတောက်ကြနေကပြစ်တင်ရှုတ်ချလိုက်ပါတယ်။အတိုက်ခံကိုယ်စားလှယ်လောင်းတွေကိုရွေးကောက်ပွဲဝင်ခွင့်မပြုသလိုရွေးကောက်ပွဲလုပ်ဖို့ကိုလည်းတနည်းရှေ့ဆိုင်နေဟောင်ကောင်ဆွေးရရဲ့ဆုံးဖြတ်ချက်ကိုပြစ်တင်ရှုတ်ချပါတယ်လို့အင်ပီရိုပြန်ကြားရေးအတာဝန်ခံခီလိုင်းမက်ကနာနီကသတင်းတောက်တွေကိုပြောပါတယ်။ကွန်ရာဖရက်စ်အတီးပြူလူနာဖြစ်ဗီယက်နမ်နိုင်ငံကစမ်းသပ်တွေ့ရှိခဲ့တဲ့အသက်40နဲ့37နှစ်အရွယ်မြန်မာသင်္ဘောသားနှစ်ဦးစလုံးဟာကုသမှုခံယူပြီးတဲ့နောက် COVID-19 ရောဂါပျောက်ကင်းသွားပြီဖြစ်ကြောင်းဗီယက်နမ်အစိုးရကတောက်ကြနေကကြေညာလိုက်ပါတယ်။တရုတ်အစိုးရကကျောတော်နောက်ခံပေးထားတဲ့ကုမ္ပဏီတွေနဲ့အကောင့်တွေဖော်ဖို့အလားအလာများခဲ့တဲ့ရန်ကုန်ကြီးမားနယ်တပတ်ကန်းကရန်ကုန်မြို့သစ်စီမံကိန်းကြီးကိုစီမံကိန်းအငယ်စားတွေအဖြစ်ခွဲပြီးစေပင်တန်နစ်နဲ့လောက်ဆောင်သွားမယ်လို့ရင်းနှီးမြှုပ်နှံမှုဆိုင်ရာပြည်ထောင်စုဝန်ကြီးဦးတောင်ထွန်းကဇူလိုင်29ရက်နေ့မှာပြောပါတယ်။နိုင်ငံ19နိုင်ငံပါဝင်တဲ့ယူရိုငွေကြေးစုံရဲ့စီးပွားရေးအပီလကနေဇွန်လဒုတိယသုံးလပတ်ကာလမှာစနစ်တကျမှ100%ခန့်အထိကျဆင်းသွားခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်စီးပွားရေးတွေပြီးထားခဲ့ရတာနဲ့စားသုံးသူတွေရဲ့ဝယ်ယူအားကျဆင်းခဲ့တာကြောင့်1995ခုနှစ်ကတည်းကယူရိုငွေကြေးစုံစီးပွားရေးကိုမှတ်တမ်းတင်ထားခြင်းကစပြီးအဆိုးဆုံးကျဆင်းခဲ့တာဖြစ်ပါတယ်။စနေနေ့မနက်ခင်းအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ဗီဒီယိုကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များကိုစိတ်နှပြရှင်လန်းချမ်းမြေပါစေ။ကျွန်တော်ရမ်ထွန်ပါ
This program has come to you from the Voice of America, Washington.